Welcome to the Voice of America in Burmese.
Mingla manai khin phit ja ba si shin. VOA American tan ya 2021 November 12th taw cha ni manai phe season rei go American Theater Su Washington DC myo raw ga ni 9m32.49 parama nai wet ma 9m190 ne VOA Facebook sa ne na ja ba dai yai thau myan pe ni ba bi.ကျွန်တော်ခင်မျိုးတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်ဦးပါဒီနေ့ကိုကုစောမိုးချင်တဲ့သူပြောပြမှာပါဒီမနက်နားဆင်ရမယ့်ဒီနေ့တွေမှာတော့ဘယ်လာရုစ်နယ်စပ်မှာရွှေပြောင်းဝင်ရောက်သူတွေကိုတားဆီးဖို့ယူကရိန်းကလုံခြုံရေးတိုးမြင့်လိုက်တဲ့တဲ့ရင်မြန်မာပါဝင်ကမ္ဘာတစ်လောမှာဒီနှစ်ဝက်တွင်နေရဆုံခွာသူတွေတိုးလာတဲ့အကြောင်းကုလသမဂ္ဂကပြောလိုက်တဲ့တဲ့ရင်တွေပါဝင်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာတဲ့ရင်တွေကိုကြားကြရမှာပါ
သတင်းတွေပြီးတင်ပြပေးမယ်ဆက်သွယ်မေးမြန်းချက်တွေထဲမှာတော့
ဒီလိုတိုက်ပွဲမျိုးကအရှင်ကြီးဖြစ်နေတဲ့ဒါမော်ဒယ်ဒီဇိုင်းမှာပေါ့ရှာနေရတယ်မှလည်းမမျော်လင့်တဲ့တိုက်ပွဲမျိုးတွေဖြစ်နေတာပေါ့
ရခိုင်ပြည်နယ်တွေကတိုက်ပွဲအလားအလာတွေကိုကြားကြမှာပါဒါပြန်ရန်ကုန်မှာမီတာကမဆောင်လို့မီးဖြတ်ခံရတာထိုင်းမှာတရားမဝင်လာတဲ့မြန်မာတွေကိုကိုဗစ်ကာဝယ်ဆေးထိုးပြတာနဲ့အမေရိကန်စစ်မှုထမ်းဟောင်းများနေမှာအမေရိကန်ရောက်မြန်မာနယ်ပေါ်ဒေါမီနီဝမ်ဖိုက်ရဲ့စစ်တပ်ရဲ့အခမ်းအခဏပေါ်အမြင်တွေကိုကြားကြမှာပါအပတ်စဉ်ကဏ္ဍတွေထဲမှာဥအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်ကိုဝင်းမင်းရဲ့ဂျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းတော်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့ထိတ်တန်းရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့ကိုစုံမိုးကျော်တို့ကပြောပြပေးမှာပ
ါဘယ်လာရုစ်နဲ့ဆက်မှာရွှေပြောင်းဝင်ရောက်သူတွေအတားအဆီးကိုကျော်လွှားပြီးဝင်မလာနိုင်အောင်ဟန်တားဖို့စစ်တပ်နဲ့ရဲရင်ရ8500နဲ့ရဲရင်15စီထပ်မံဆီလွတ်မဲ့အကြောင်းယူကရိန်းပြည်ရဲ့ဝန်ကြီးဌာနကကြာသပတေးနေ့မှာပဲပြောလိုက်ပါတယ်ယူကရိန်းသမ္မတကလည်းကြာသပတေးနေ့မှာအရေးပေါ်အစည်းအဝေးခေါ်ယူလိုက်တာပါ
Sегодня ведь было заседание Рады национальной
безопасности. Мы наложили на Кавай Консиль СИУЭ Коюгэби Беларусьская чиновничья Незет Дита Лунчунье и Туэ Суйнюгэ Барелу Украина Замера Флоримия Зеленский Пьосу Лайдаба. Уйопа Тамка ИЮАРО Пейсу Танка ИЕЮ МУРИГУ Леттон Пьяне Нине Беларусь Нэнгэха Шупьяу Уэнё Туригу Ту Нэнгэнгэ Тасин Пула Нэнгэнэ Тича Эйнижи ИЮ Пуэ Нэнгэнэ Гу Туаву Тунпу Нирелу Сусуэ Таваре ИЮ Пуэ Моуте Украина Нэнгэле Шупьяуအောင်ရောက်သူတွေဝင်လာမှာကိုစိုးရိမ်နေတာပါ။နေဆက်လုံကျွေးအတွက်နေရဲဆောင်တပ်ဖွဲ့3000၊အရန်တပ်ဖွဲ့ဝင်3000၊ရဲတပ်ဖွဲ့ဝင်2000နဲ့တည်ယူပို့ဆောင်ရေးအတွက်ရဲရင်15စင်းအင်အားပြည့်မှဖြစ်တဲ့အကြောင်းယူကရိန်းပြည်ရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်။ဘယ်လာရုစ်နေဆက်မှာပဲယူကရိန်းလုံကျွေးတပ်ဖွဲ့တွေကြာသပတေးနေ့ကပူးတွဲလေ့ကျင့်ခဲ့ကြပြီးအင်အားပြည့်တင်းတဲ့အစီအစဉ်ဟာရွှေပြောင်းဝင်ရောက်သူတွေဝင်ရောက်မဲ့အရေးကိုဟန်တားနိုင်မှာဖြစ်တဲ့အကြောင်းလည်းပြည်ရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်
။အီသီယိုးပီးယားနိုင်ငံမှာအစိုးရနဲ့ TPLF ဒီဂရိတ်လွတ်မြောက်ရေးတပုံတွေအကြားဖြစ်နိုင်ခြေရှိတဲ့တွေ့ဆုံဆွေးနွေးရင်းနဲ့ပတ်သက်ပြီးကြိုတင်သတ်မှတ်ချက်တချို့ကိုကြာတာပတင်းနေ့မှာအစိုးရဘက်ကပြောဆိုလိုက်ပါတယ်ဖြစ်နိုင်ခြေရှိတဲ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးသတ်မှတ်ချက်3ခုကိုပြောဆိုပါတယ်ပထမတစ်ချက်ကတော့တိုက်ခိုက်နေတာတွေကိုရပ်တန့်ရမယ်ဒုတိယတစ်ချက်ကတော့သိမ့်ပိုက်ထားတဲ့ Empire နဲ့ Alpha Data ကနေ TPLF တပ်တွေဆုတ်ခွာပေးရမယ်တတိယတစ်ချက်ကတော့လက်ရှိဝန်ကြီးချုပ် MBLBR ဟံရဲ့အစိုးရကိုတရားဝင်အစိုးရဖြစ်အသိမှတ်ပြုရမယ်ဆိုတဲ့အချက်3ချက်ကိုလိုက်နာမယ်ဆိုရင်ဆွေးနွေးပွဲဖြစ်လာနိုင်တယ်လို့အီသီယိုးပီးယားနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒီနာမူဖစ်ကသတင်းတောက်တွေကိုပြောဆိုပါတယ်။ဒါပေမဲ့ဒီတွစ်ဆုံဆွေးနွေးရေးလုံးမယ်မလုပ်ဘူးဆိုတာကိုတော့မဆုံးဖြတ်ရသေးဘူးလို့လည်းသူကပြောဆိုပါတယ်။တီဂရစ်ဒေသကိုအခြေခံတဲ့တီဂရစ်လွတ်မြောက်ရေးတပုံအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဂတာချော်ရီတာကပြောဆိုရမှာတော့အမ်ဟာရာနဲ့အဖာဒေတာတွေကနေဆုတ်ခွာပေးရမယ်ဆိုတဲ့အချက်ဟာဆွေးနွေးပွဲကိုစတင်စေနိုင်တဲ့ကမ်းလှမ်းချက်မျိုးမဟုတ်ဘူးလို့ပြောဆိုထားပါတယ်ခင်ဗျာ
။ဆွေးနွေးနိုင်ငံမှာအယက်သားဆွေးရကိုဖယ်ရှားပြီးစစ်တပ်ကဖွဲ့စည်းထားတဲ့ယာယီဆွေးရအကြီးအကဲဖြစ်အာနာသိန်းစစ်ကောင်းဆောင်ကသူ့ဖတ်သူခံရလိုက်ပါတယ်။အာနာသိန်းပြီးတရင်နှစ်ပတ်ကျန်မှာပဲဗိုလ်ချုပ်ကြီးအက်ဒယ်ဖာတာဘွာခန်ယာယီဆွေးရအကြီးအကဲတာဝန်ယူမယ်ကြောင်းဆွေးနွေးရုံးမြင့်တန်ကြားကကြာသပတေးနေ့မှာကြေညာလိုက်တာပါ။ရပ်ဖက်ကိုအာနာလွှတ်ပေးမယ်ကြောင်းဆူရန်စစ်တပ်ကအချင်းချင်းခရီးပေးထားပေမဲ့အာနာသိန်းစစ်ကောင်းဆောင်ကအာနာချုပ်ခံလိုက်တာလည်းဖြစ်ပါတယ်။အောက်တိုဘာ25ရက်နေ့စစ်တပ်ကအာနာသိန်းပြီးနောက်ပိုင်းဆူရန်နိုင်ငံမှာအစိုးရရရှိရေးနဲ့နိုင်ငံရေးကောင်းဆောင်တရားရုံးအပြင်အာနာသိန်းမှုစက်ချင်ဆန္ဒပြသူတွေနဲ့တက်ကြွလှုပ်ရှားသူအများအပြားကိုလည်းဖမ်းဆီးထားတာပါ။ လူမျိုးတပ်ဖွဲ့ရဲ့နေနေမှုကြောင့်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြသူအနည်းဆုံး14ယောက်သေဆုံးကြောင်းလဲဆူဒန်ဆရာဝန်များဖွဲ့နဲ့ကုလသမဂ္ဂကပြောဆိုထားပါတယ်။ဆူဒန်နိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့ပေါ်ကုလသမဂ္ဂအမေရိကန်နဲ့ဥရောပသမဂ္ဂ EU ပါဝင်နိုင်ငံကတိုင်ဝမ်ကပြစ်တင်ရှုတ်ချထားပြီးစစ်ဖက်ရက်ဖက်ပါဝင်တဲ့အသွင်ကူးပြောင်းရေးအစိုးရထံအာဏာလွှတ်ပေးဖို့လဲတောင်းဆိုထားတာပါ။နိုင်ငံရေးချက်တွေကိုနိုင်ငံကအတိုင်းဝိုင်းကဂျောင်းဝင်စစ်ဆက်ပေးဖို့ကြိုးပမ်းနေရမှာဆူဒန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားရာလဲအင်ကာနီတုံးကအာနာသိန်းစစ်ကောင်းဆောင်ဘိုချိုကြီးပါကနဲ့တွေ့ဆုံတဲ့အကြောင်းကုလသမဂ္ဂတွေ့ရင်မှုချုပ်ရုံးကပြောဆိုထားပါတယ
်။အာဖဂန်ရေးနဲ့ပတ်သက်ပြီးအမေရိကန်တရုတ်ရုရှားအင်အားကြီးသုံးနိုင်ငံနဲ့အခြားနိုင်ငံတွေပါဝင်တဲ့ဆွေးနွေးပွဲတရက်ကိုကြာတာပတိနေ့ကပါကစ္စတန်အစိုးရကကမကထပြုပြီးအစ္စလာမဘတ်မြို့တော်မှာကျင်းပခဲ့ပါတယ်။အာဖဂန်ရဲ့ငြိမ်းချမ်းရေးတည်ငြိမ်ရေးစင်စစ်မပြတ်စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအပါအဝင်အာဖဂန်ကိုအခြေခံပြီးအကြမ်းဖက်သမားတွေလှိရှားဆောင်ရွက်မှုမရှိစေရေးစတဲ့ကိစ္စရပ်တွေအတွက်အာဖဂန်အစိုးရတစ်ကိုဒီအစည်းအဝေးကနေအထောက်အကူပြုလိုက်မယ်လို့ယုံကြည်ပါကြောင်းပါကစ္စတန်နိုင်ငံသားဝင်ကြီးရှတ်မမူကူရေရှီကစီးပွားဖွံ့ဖြိုးမှာထည့်သွင်းပြောကြားခဲ့ပါတယ်။နောက်အနာဂတ်မှာဒေသဆိုင်ရာဆွေးနွေးပွဲတွေမှာတာလီဘန်တွေဟာတရားဝင်တက်ရောက်သွားတော့မှဖြစ်တယ်လို့လည်းပါကစ္စတန်နိုင်ငံသားရေးဝန်ကြီးကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။တရုတ်ပြည်ပေကင်းမှာပြုလုပ်မဲ့လာမဲ့အစည်းအဝေးမှာလည်းတာလီဘန်တွေကိုဖိတ်ကြားမှာဖြစ်တယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးကတော့ပြောဆိုခဲ့ပါတယ
်။ဒီလိုအမေရိကန်တံမနေ့ဖန်မြန်မာဝါသအစီအစဉ်တွေကိုမနက်6:00ကနေ9:00အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါရရှင
်။ဒီအမေရိကန်အတန်မြန်မာဝိုင်းစီစဉ်ရဲ့တောက်ကြံနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတစ်လောမှာပြည်ပကတ်တွေအကြမ်းဖက်မှုတွေနဲ့ရာသီဥတုဖောက်ပြန်မှုတွေကြောင့်ဒီနှစ်2021ခုနှစ်ရဲ့ပထမနှစ်ဝက်အတွင်းနေရက်ဆုတ်ခွာရသူတိတိတသာတိုးလာတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့အစိုးရခန်းစာကဖော်ပြလိုက်ပါတယ်။
According to UNHCR, global numbers now exceed 84 million.
UNHCR အစိုးရခန်းစာရအကြမ်းဖက်မှုတွေမလုံခြုံမှုတွေနဲ့ရာသီဥတုဖောက်ပြန်မှုဒဏ်တွေကြောင့်နေရာဆုံးခွာထွက်ပြေးရသူအရေအတွက်ဟာကမ္ဘာတစ်လောမှာအခုခါ84,000,000ကျော်ရှိနေပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကနယူးယောက်ကုလသမဂ္ဂရုံးချုပ်ဂျာကာဗီနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဇန်နဝါရီလကနေဇွန်လအထိအချက်လက်တွေကိုစုစည်းထားတဲ့ UNHCR ရဲ့ပထမနှစ်ဝက်အစိုးရခန်းစာမှာတော့ကမ္ဘာတစ်လောကပြစ်ကတ်တွေနဲ့အကြမ်းဖက်မှုကြောင်ပြည်တွင်းမှာနေရက်ဆုံးခွာသူအရေအတွက်ဟာ52တန်းနီးပါးရှိခဲ့ပြီးမြန်မာနိုင်ငံမှာလည်းနေရက်ဆုံးခွာသူခန့်မှန်းခြေတန်းညော်ရှိကြောင်းပြောဆိုထားပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတော့နေရက်ဆုံးခွာတဲ့အကြောင်းရင်းတွေဖြစ်တဲ့အကြမ်းဖက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုဟန်တားဖို့နိုင်ငံတကာအသံဝင်ကပြက်ကွက်နေတဲ့အကြောင်းအစိုးရခန်းစာထုတ်ပြန်ရမှာပြောဆိုထားတာပါ။နိုင်ငံကအနေနဲ့ငြိမ်းချမ်းရအောင်နှစ်စာတိုးကျွေးမှုလိုအပ်နေတဲ့အချိန်မှာပဲနေရက်ဆုံးခွာသူတွေနဲ့လက်ခံထားတဲ့လူမှုတိုင်းဝန်အတွက်လိုအပ်တဲ့အကူအညီရအောင်ကြိုးပမ်းကြဖို့လည်းတိုက်တွန်းထားပါတယ်
။သမ္မတဘိုင်ဒန်ဟာအာဏာရလာပြီးနောက်ပထမဆုံးကြုံရတဲ့အမေရိကန်စစ်တီတော်များနေမှာအစိတ်တိုင်းဝင်တွေပါဝင်နေတဲ့လေတွေကိုရှူရှတ်ခဲ့ရတဲ့စစ်မှုထမ်းဟောင်းတွေအတွက်ပုံမကောင်းမွန်တဲ့စေဝါကူတာမှုတွေပေးဖို့သူ့ရဲ့အစိုးရကိုညွှန်ကြားလိုက်ပါတယ်။သမ္မတဘိုင်ဒန်ဟာကြာတာပတင်းတွေတုန်းကအာလင်တန်အမျိုးသားစစ်တင်တိုင်းမှာပြုလုပ်တဲ့အမေရိကန်စစ်တီတော်များနဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။စစ်မှုတန်းဟောင်းတွေနဲ့စစ်မှုထမ်းနေတဲ့စစ်တီတော်တွေဟာတိုင်းပြည်ရဲ့အဓိကကြောရိုးဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်။ကျွန်တော်တို့အားလုံးဟာတင်တို့အပေါ်မှာအချိန်ကာလကြာမြင့်စွာအများကြီးတောင်းဆိုခဲ့ကြပါတယ်။တိုင်းပြည်ကနေတင်တို့အပေါ်အထူးပဲကျေးဇူးတင်ပါတယ်လို့သမ္မတဘိုင်ဒန်ကစစ်တီတော်များနဲ့အခမ်းအနားမှာပြောကြားခဲ့ပါတယ်ခင်ဗျာ။
အမေရိကန်နဲ့တရုတ်နိုင်ငံကြီးကတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲသမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့ရှီသင်းပတ်ထဲအွန်လိုင်းဆွေးနွေးဖို့ရှိတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ထိပ်တီးခေါင်းဆောင်နှစ်ယောက်အွန်လိုင်းတွေ့မဲ့အစီအစဉ်ကိုတော့အမေရိကန်မျိုးသားလုံခြုံရေးအချံပေးဂျိတ်ဆူလီဗန်နဲ့တရုတ်ထိပ်တန်း တန်တမာရန်ကြီးချီကိုအော်တိုဘာလာနဲ့ဆွစ်ဇာလန်နိုင်ငံဇူရစ်မှာသဘောတူထားကြတာပါကုံတွေစီးရင်နဲ့တခြားကိစ္စတွေကြောင့်နိုင်ငံပြစ်ကတ်ဖြစ်ရမယ်အရေးရှောင်ရှားနိုင်မှုရည်ရွယ်ပြီးထိပ်သီးဆွေးနွေးပွဲကျင်းပဖို့မူအားဖြင့်သဘောတူထားတာဖြစ်တဲ့ကြောင်းလဲအမေရိကန်ဆွေးကတာဝန်ရှိသူတွေကပြောဆိုထားကြပါတယ်ထိပ်သီးတွေ့ဆုံမဲ့အစီအစဉ်နဲ့ပတ်သက်ပြီးသမ္မတအင်ဂျီရောကတော့မှတ်ချက်ပေးဖို့ညှင်းဆန်တဲ့အကြောင်းရော်တာသတင်းကဖော်ပြခဲ့တာပါအွန်လိုင်းထိပ်သီးတွေ့ဆုံမဲ့အစီအစဉ်ကိုဒီနေ့မကုန်ရင်ကျင်းပဖို့မူအားဖြင့်သဘောတူထားတဲ့ကြောင်းလဲအင်ဂျီရောပြောရကရင်းချောင်းပြဲကတင်ရနေတုန်းကပဲပြောဆိုထားတာဖြစ်ပါတယ
်ပြည်စင်းနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကပါရီမြို့တော်မှာကျင်းပတဲ့ပထမကမ္ဘာစစ်ပြီးဆုံးခြင်းအခမ်းအနားကိုပြင်သစ်သမ္မတနဲ့အတူတက်ရောက်ခဲ့ပါတယ်အခမ်းအနားမှာပြင်သစ်သမ္မတမက်ခရွန်ဟာအညာတရစစ်တီတော်များကူဘိတ်တမန်မှာလွမ်းသူပန်းခွေချခဲ့ပါတယ်ဒီအခမ်းအနားဟာ1918ခုနှစ်ကမဟာမိတ်အင်အားစုတွေနဲ့ဂျာမနီနိုင်ငံကိုဒီခန္ဓာ1918ခုနှစ်ကမာမိတ်အင်အားစုတွေနဲ့ဂျာမနီနိုင်ငံတို့အကြားစစ်ရဆဲဖို့သဘောတူခဲ့ပြီးပထမကမ္ဘာစစ်ပြီးဆုံးခဲ့တဲ့နေ့အထိမ်းအမှတ်ဖြစ်ပါတယ်ဒီခန္ဓာကိုပြည်သစ်တော်လှန်ရေးနဲ့နပိုလီယံစစ်ပွဲတွေအတွင်းကြာဆုံးခဲ့တဲ့စစ်တီတော်တွေအပါအဝင်ညတရစစ်တီတော်တွေကိုဂုဏ်ပြုတဲ့အခမ်းအနားဂုဏ်ပြုလိုက်မှမှာကျင်းပခဲ့ပါတယ
တောက်ချန်နဲ့မနိုင်ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဆောင်မိုးကျော်တို့ကပြောပြခဲ့ကြတော့ပါဒီဝေမရဲ့မနိုင်ခင်ရေဒီယိုအစီအစဉ်တွေကို VO ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာပါရုပ်တံဖြစ်နေခုလိုကြည့်ရှုနိုင်အောင်ဂျူနာဇန်ကပိုင်းကစပြီးစီစဉ်တင်ဆက်နေတာပါအခုတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးပါမယ်ပထမဆုံးရခိုင်ပြည်နယ်ကတိုက်ပွဲသတင်းကိုပြောပြပါရစေအေးရခိုင်လက်နက်ကင်တက်နဲ့မြန်မာစစ်ကောင်စီတက်တွေအခုတိုက်ပွဲငယ်တွေပြန်ပြီးစတင်နေတာကလည်းအရင်လိုတိုက်ပွဲကြီးတွေဖြစ်လာမလားလို့စိုးရိမ်မှုတွေရှိနေပါတယ်။နှစ်ဖက်ကြားယာယီတိုက်ပွဲငယ်တွေဖြစ်လာနိုင်တဲ့အနေအထားတွေရှိနေသလိုတိုက်ပွဲကြီးတွေဖြစ်လာမယ့်အလားအလာကိုပါစိုးရိမ်ရပေမယ့်လက်တွေမှာတော့အရင်လိုရေရှည်တိုက်ပွဲကြီးတွေဖြစ်လာဖို့မလွယ်လာဘူးလို့ရခိုင်ရေးသုံးသပ်သူတွေကရှုမြင်ပါတယ်။ဝန်လက်ဖွံ့ဖြိုးရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဖြစ်တဲ့ရခိုင်ပြည်အရက်ဖက်အဖွဲ့အစည်းများငင်းချိုင်းကော်မတီပြန်ကြားရေးတာဝန်ခံခိုင်ကောင်းဆန်နဲ့မြောက်မြုံနယ်ပြည်သူ့လွတ်တော်အမဟောင်းဦးလှဆော်တို့ကိုကိုဝင်းမင်းကမေးမြန်းပြီးတင်ပြပေးထားပါတယ်
။ဟုတ်ကဲ့ခိုင်ကောင်းဆန်ကိုမနေ့ညကမေးရမှာလက်ရှိတိုက်ပွဲတွေပြန်ဆဖြစ်လာပုံကိုစရှင်းပြပါတယ
်။အဓိကတော့ဒီလူရဲထုတ်ပြန်ချက်အရာရောတော့မယ်ဆိုရင်တော့နေကြံပြီးတော့မှဖြစ်တဲ့တိုက်ပွဲပေါ့နော်။ညမတက်မတော်ကလည်းဒီအဲ့ဒီနေဆက်ကိုတော်တဲ့အချိန်မှာဒီမောင်ကောမြောက်ပိုက်ပေါ့လေရခိုင်တက်တော်အေကအခြေပြုစတန်ချာရတဲ့နေရာတွေကိုနေကျန်လာတာပေါ့နော်အဲ့ဒီပေါ်မှာဖြစ်ကြတာပေါ့ပထမတိုက်ပွဲကတော့ဒီကိုရဲနဲ့ဖြစ်တဲ့တိုက်ပွဲပေါ့နောက်ဒီနေ့မနေ့မှတခါဖြစ်တယ်ပေါ့ဒါပေမဲ့ကိုရဲနဲ့ဖြစ်တဲ့ area နဲ့ဒီနေ့မနေ့ဖြစ်တဲ့ area တော့မတူဘူးပေါ့အဲဒီနေ့မနေ့ဖြစ်တဲ့ area ကကြတော့ဒီနေရန်ချောက်ဆိုတဲ့ကျော်ဖက်မှာပေါ့နော်အဲ့ဒီတော့မှဆိုရင်ဒီကတိတိုင်းလာတွေကျော်တည်ထားတယ်နော်ဆိုရရင်လာဝကစီမံကြီးအဲ့လို area တခုပေါ့အဲ့တော့ဒီလိုတိုက်ပွဲမျိုးကအရှင်ကြီးဖြစ်နေတယ်ဒါမောင်တော်နေဆက်မှာပေါ့ခြားနေရာတွေမှာလည်းမမျော်လေးတဲ့တိုက်ပွဲမျိုးတွေဖြစ်နေတာပေါ့အ
ဲ့ကြောင့်ဘာကြောင့်အခုလိုတိုက်ပွဲပြန်ဆဖြစ်လာတာရဲ့ထူးခြားမှုကိုမေးရမှာဦးလှစောကလည်းအခုလိုထောက်ပြပါတယ်
တိုက်တိုက်ဆိုင်ဆိုင်နော်ဒီနိုဝင်ဘာ17မှာနီပွန်ဖောင်ဒေးရှင်းအခုတိုင်းမစ္စတာဆာဆာကာဝါနဲ့ကျွန်တော်တို့တွေ့တယ်ကြသူကနေပြည်တော်ပြန်လာဆိုတော့တောင်ဆန်းစုကျင်းနဲ့တွေ့ခဲ့တယ်။အဲဒီအခုလော်လော်ဆယ် SSC ရဲ့ဝန်ကြီးချုပ်နဲ့လည်းတွေ့ခဲ့တယ်ပေါ့နော်။ကျွန်တော်တို့ရခိုင်တပ်တော်ရဲ့ကောင်းဆောင်ကိုပို့ပြီး message တခုပေးတယ်။နောက်နေ့မှ statement တခုကိုတက်မတော်နဲ့ဒီ AA နဲ့သူထုတ်ကြတယ်ပေါ့နော်။အဲတော့တနည်းပြည့်နေနေပဲအမှတ်တရလေးပေါ့ဗျာ။အဲဒီအဲ့ဒီကလေးကဆာပြီးတော့သူတနက်ဖောက်တာတွေပါလေဘာမှလည်းမရှိဘူးပေါ့ဗျာနော်။အဲတော့အခုခါကလေဖြစ်နိုင်ရှိကအများကြီးရှိတယ်ဗျာ။ဒါကတိုက်ဆိုင်မှုလားဒါမဟုတ်တက်မတော်ဖက်ကပေါ့နော်စစ်စစ်ရေးပြည်ရေးဒီတစ်ခုလားဒါကျွန်တော်လည်းမခံမနိုင်ဘူးဒါပေမဲ့ဖြစ်နိုင်ဖို့အလားအလာကတော့ထိတိုက်ပြည့်စုံမှုဖြစ်အသေးမောလေးတွေကနေအကြီးကြီးမိတော့ဖြစ်မဲ့လားလာကတော့အများကြီးရှိတယ်
ဒီနေရာမှာအခုလိုတိုက်ပွဲငယ်တွေပြန်ဆဖြစ်နိုင်ဖို့မြေပြင်ခြေနေတွေရှိနေပုံကိုလည်းထိုက်ကောင်းစံက
ဂျန်တမန်အပြည့်မဲ့ပေါ့နော်နှစ်ဖက်သုံးဆောင်ပေကတော့ပြည်စုံဆွေးနွေးမှုတွေရှိနေတာပေါ့နော်အွန်လိုင်းနဲ့ပဲဖြစ်ဖြစ်ဒါပေမဲ့လို့အကြေတန်းကဒီနှစ်ဖက်က support တူညီမှုပေါ့မှာပိုင်လက်ထရိတ်ထွက်တာမျိုးရှိမနေဘူးဒါနဲ့အထက်မှာကြတော့အောက်ခြေမှာကြတော့လေဒီလှုပ်ရှားမှုတွေ area တွေမှာဒီအပေါ်ကဒီအမင်းကိုနှံခိုင်းနေဆိုပေမဲ့တခါတခါမှာတော့တေဆောင်းမှုတွေကိုတွေးနေရတယ်ဥပမာ တပွေးမရှိပေမဲ့လို့ဒီမြမတက်မတော်ကလည်းအင်အားတိဆောက်တာပေါ့ဒီမှာလည်းနေရှိခါသူများမနေ့ကောင်ပဲဒီခါတက်တော်ကလည်းသူတို့ရဲ့နေမြတူကိုခါတယ်မှာမှဖြစ်အောင်တိဆောက်နေတာပေါ့နော်ဒီအဲ့တော့ဒါကနေကျင်တော့နိုင်တာပေါ့နော်လှုပ်ရှားမှုတွေမှာအရှင်ကြီးဖြစ်နိုင်တဲ့အရှင်ကြီးတော့ရှိတာပေါ့အဲ့ဒါကြောင့်ဒီခါရဲ့ဒီတွေကရောနောက်ဒီစပေတော့ကဒီစတန်မှာနေထိုင်တဲ့လူတွေဆိုရင်လည်းသူတို့တွေသားကိုပြန်ရှင်ပေးပေးလို့မပြန်ကြဘူးဒီတိုက်ပွဲကဘယ်နဲ့ဖြစ်လာမလဲဆိုတာကိုခံမရဖက်တာပေါ့နော
်အဲ့ဒီတော့ရှေ့မှာဆက်ဖြစ်လာနိုင်မကိုမေးရမှာဦးလာစောကအခုလိုရှင်းပြပါတယ
်အရင်တော့ကပြောတဲ့ကောင်မှလည်းအေအေရဲ့စီဦးစီချုပ်ဘုရုထွန်မြတ်နိုင်တရားဝင်ပြောတဲ့အခါမှာလည်းသူ့တက်မှုတွေကိုတော့ထိတ်တိုက်တွေးဆမှုတွေကိုရှောင်ဖို့ဆိုပြီးတော့သူပြောထားတာလည်းရှိတယ်နော်ဒီရခိုင်မှာကပွင့်ပွင့်လင်းပြောရင်တော့ရခိုင်တပ်တော်ရဲ့အနေထားကတာလွန်အင်အားဖြစ်နေတယ်နော်နေမြေတော်တော်များများကိုထိန်းချုပ်နိုင်တယ်လူထုကလည်းထောက်ခံမှုအရန်ပြင်းထန်နေတယ်အဲ့တော့ဟိုအေအေနေနဲ့ဆိုရင်ဖက်ပေါင်းစုံတော်တော်လေးအခြေအနေကောင်းတယ်ပေါ့နော်ရင်ဆိုင်မှုဆိုရင်အဲ့တော့ဒီဟာကြီးကတော့ဒီမြမတက်မတော်ဖက်ကတီတူဆန်းတာလားဒါမှမတော်လင့်ပဲထိတ်တိုက်တွေ့လားထိတ်တိုက်တွေ့နေရကလည်းအမတန်ဝေးတဲ့နေရာဆိုတော့စီရီရောကျွန်တော်မခံမနိုင်ဘူးဒီဖြစ်တဲ့ဖြစ်တဲ့ကတော့နှစ်ဖက်စလုံးကတော့ဘလို့မှကောင်းကျိုးမရှိဘူးအထူးသဖြင့်မြမတက်မတော်အတွက်ကပို့ပြီးတော့အခက်တွေ့မယ်လို့ထင်တယ်။
ထိုင်ကောင်းဆန်ကလည်းအရင်လိုမျိုးရေရှည်တိုက်ပွဲကြီးတွေဖြစ်လာဖို့မလွယ်ပါဘူးလို့ဆိုပါတယ်
။စပွဲကတော့ဘယ်သူမှမလို့ချင်ဘူး။မှရခိုင်ပြည်တွေလည်းမလို့ချင်ဘူး။တိုးနေလည်းကောင်းရခိုင်တက်တော်ကလည်းလို့ချင်မှာမဟုတ်ဘူး။နောက်တစ်ခုက PDF တွေရဲ့လှုပ်ရှားမှုတွေနောက်ဒီတက်မတော်ထဲမှာရှိတဲ့ဟိုအရာရှိရာခံအချက်ဟိုပုံစံတွေကိုနိုင်တာလဲဒီတူတက်ကိုတောင်းနေတဲ့အခြေအနေတွေရှိတယ်နောက်တခါဒီခရင်မလေးတက်ပွဲတွေဖြစ်နေတဲ့နောက်ခရင်နဲ့ဖြစ်နေတဲ့စသည်အပြင်ပေါ့နော်အဲ့လိုအခြေအနေမျိုးမှာကတော့စစ်ခပြင်းနေမှာ2018စစ်ကုန်းလို့တက်ပွဲဖြစ်ဖို့ဆိုတာကတော့ဟိုတက်ကိုနေတဲ့ကြာခိုင်လို့တကူပါ
တကယ်တော့အခုလိုတိုက်ပွဲတွေပြန်ဆဖြစ်လာပြီးမှစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းဘက်ကတော့အေးအေးနဲ့ဖြစ်တာမဟုတ်ပဲအာစာအဖွဲ့နဲ့ဖြစ်တာပါလို့ပြန်ပြောထားပါတယ်ခင်ဗျာ
ရခိုင်ကအစီအချင်းတွေကိုတင်ပြပေးခဲ့တာပါအခုတော့ရန်ကုန်မှာမီးဖြတ်ခံရတဲ့တရင်ကိုပြောပြချင်ပါတယ်ကျက်စစ်သုံးဆွဲတဲ့မီတာကတွေမပေးဆောင်ရသေးရင်ပေးဆောင်ကြဖို့မြို့နယ်တချို့ကရက်ွက်တွေမှာစစ်ကောင်စီတပ်သားတချို့နဲ့ကျက်စစ်ဝန်ထမ်းတွေကလိုက်ပြီးတရိပ်ပေးတာမျိုးတွေလုပ်နေတယ်လို့ရန်ကုန်အပါဝင်နိုင်ငံတော်ကမြို့တချို့မှာလည်းမီတာကမပေးဆောင်တဲ့အိမ်တွေကိုကျက်စစ်မီးဖြတ်တောက်နေကြပါတယ်ဒီကြောင့်ရန်ကုန်ကလာတဲ့တရင်ကိုကိုခင်မောင်စွန်းမင်းကပြောပြပေးပါမယ်
မီတာကားတွေပေးဆောင်ရဖို့တိုက်တွန်းနေတဲ့စစ်ကောင်စီကရန်ကုန်တိုင်းထဲကပဇွန်တော်မင်္ဂလာတောင်ကျွန်းတာမွေစတဲ့မြို့နယ်တွေအပါအဝင်နေရာအတော်များများမှာပေါ်လံတွေနဲ့လိုက်လံဆောနေပါတယ်။တချို့နေရာတွေမှာတော့လျှက်စစ်မီတာကဆောင်းမထားတဲ့အိမ်တွေကိုမီးကြိုးတွေဖြတ်တာဖြူးစီဖြုတ်သိမ်းသွားတာမျိုးလုပ်ပြီးမီတာကားကိုအတင်းကျပ်ပေးဆောင်ခိုင်းတာမျိုးတွေလုပ်နေပါတယ်။ပဇွန်တော်မျိုးနယ်ကမီးဖြတ်ခံရသူတယောက်ကသူတို့ရက်ွက်ထဲကိုစစ်သားတွေရဲတွေပါကားတွေနဲ့ပါလာပြီးမီးဖြတ်သွားတယ်လို့အခုလိုပြောပါတယ်
။သူတို့ကြီးမှာစာရက်တရက်တော့ပါတယ်ဒီအဲ့မှာအခန်းတိုင်းကိုဖြတ်တာတော့မဟုတ်ဘူးကွာ။အဲ့သူတို့ကသူတို့စာရက်ထဲမှာပါတဲ့ဟာတွေကိုဖြတ်သွားတာပတ်စံအမောင်းနဲ့လည်းမဟုတ်ဘူး။စစ်သားတွေပါတယ်ရဲတွေပါတယ်အဲဒါမဲ့သူတို့ကတော့ဝင်တော့မလာဘူးကွာသူတို့ကတော့ဒီတိုင်းထိုင်ဆောက်နေတာပေါ့။ไอ้ဖြတ်တဲ့သူတွေကတော့သူကိုယ်ပေါ်ဖြတ်သွားတယ်။အဲ့မှာလေကားတွေတော့ပိတ်ထားလို့ရှိရင်တချို့တွေကိုဓာတ်တန်ကနေတက်ပြီးဖြတ်သွား။စစ်တွေကိုဖြုတ်ပြီးကြီးကြီးနဲ့ယူသွားတယ်။တချို့မဆောင်ထားပေမဲ့မဖြတ်သွားဘူး။သူတို့စီးရင်ထဲမှာမပါ။နောက်တစ်ရက်မှလာဖြတ်မယ်လို့ပြောတာပဲ။အဲ့ဒီဘေးဆောင်တဲ့သူတွေကိုကြာတော့ညနေပိုင်းကျရင်ပြန်လာတက်ပြီးတယ်အဲ့ fuse တွေနဲ့
။သူ့အိမ်က fuse ကိုပါဖြုတ်ယူသွားခံရသူကလည်းမီးဖြတ်ခံရပုံကိုအခုလိုပြောပါတယ်။
မနေ့ပိုင်းနဲ့ကတရက်ကွက်လုံးအလုံးမီးတွေဖြတ်ထားတယ်မနေ့9နာရီခွဲလောက်ကမီးဖြတ်ထားတယ်အဲဒါဟို17နာရီခွဲလောက်ကျတော့မီးပြန်လာမီးသက်တွေရက်သွားတော့ကျတော့မီးပြန်လာပြီဆိုတော့သိတာပေါ့နော်ဒါပေမဲ့ဒါပေမဲ့တို့အိမ်နေကျတော့မလာဘူးဘာဖြစ်လို့မလာလဲဆိုတော့အဲနဲ့ရှောက်ပြီးတော့မီးတော့ကျတော့ဒီတိုက်ထဲမှာလေးခန်းဖြတ်သွားတယ်လေးခန်းထဲမှာကိုခန်းနှခန်းပါသွားတယ်အဲ့လိုမရှိဘက်ကအဲဘားဆိုင်တဆိုင်လည်းဖြတ်ခါတယ်သူကတော့10သိန်းကျော်ကျန်တယ်လို့ပြောတယ်အမီးမရှိတော့ကျတော့ရေတင်ဖို့ပါပေါ့ရအဆင်မပြေဘူးလေအဲ့တော့ကျတော့ပြေးပြီးတော့ဆောင်ရတာပေါ့ဆောင်ရည9နာရီလောက်ကျတော့အရင်တော့မီးဖြတ်တယ်ဆိုတာ fuse တွေပါပြီးတော့ဖြတ်မသွားအခုက fuse တွေဖြုတ်ယူသွားတယ
်မီးဖြတ်သွားတာကြောင့်အခက်အခဲတွေရှိလာတဲ့အတွက်မီတာဆောင်ခဲ့ရသူလမ်းမတော်မြို့နယ်မှာနေထိုင်သူတူကလည်းသူတို့ရက်ွက်ထဲသူတို့တိုက်မှာမီတာမဆောင်တဲ့သူတွေတချို့ရှိပေမဲ့လည်းမဆောင်သူအလုံးကိုဖြတ်တာမဟုတ်ပဲတချို့ကသာဖြတ်တာဖြစ်လို့ဘယ်လိုစီစစ်ပြီးဖြတ်တယ်လဲဆိုတာမသိဘူးလို့ဆိုပါတယ်
သူတို့ကဘယ်လိုပုံစံနဲ့မီးဖြတ်တယ်လဲမသိဘူးမှကျွန်တော်တို့တိုက်မှာဆိုရင်ဟိုနှစ်ခန်းပဲအချက်ခံရတော့နော်ခန်းရှစ်ခန်းလောက်ရှိတယ်ဟိုကျွန်တော်ကြည့်တဲ့လောက်တချို့ခန်းနဲ့မီတာကမဆောင်တာရှိတယ်တချို့ခန်းတော့မီတာကဆောင်တာရှိတယ်ဒါမဲ့ ဟိုမိသားကမဆောင်တဲ့အခန်းတိုင်းဟိုတော့မဖြတ်ဘူးသူတို့ဘလို့ရွေးချယ်ပြီးဖြတ်တယ်လည်းတော့မသိဘူ
းမိသားယုံမှမိသားလာဆောင်ကြသူတွေကလက်အတော်များများအတွက်စုပြီးဆောင်ကြရတာဖြစ်တဲ့အတွက်အများကြီးမဆောင်နိုင်ကြတဲ့သူတွေကခွဲပြီးနည်းနည်းစီဆောင်ကြတာကိုလည်းအတော်များများတွေးကြရတယ်လို့မိသားဆောင်ခဲ့သူတဦးကပြောပါတယ်ရန်ကုန်မြို့ကတခြားမြို့နယ်တွေမှာလည်းရက်ွက်ထဲမှာမိသားကပေးဆောင်ကြဖို့နဲ့မပေးဆောင်ရင်မီးဖြတ်မယ်ဆိုပြီးစစ်ကောင်စီအဖွဲ့ဝင်တွေကကားနဲ့လိုက်လံအော်သွားတာမျိုးတွေလည်းရှိတယ်လို့ရက်ွက်နေသူတွေကပြောပါတယ်စစ်တပ်အာဏာသိမ်းအုပ်ချုပ်တာကိုအကြမ်းမဖက်အာဏာပီဆန်တဲ့အနေနဲ့အတော်များများကလျှက်စစ်မိသားကအပါအဝင်ပေးဆောင်ကြရမယ်အခွန်အောက်တွေမပေးဘဲကန့်ကွက်နေကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာကိုဗစ်ပထမလှိုင်းစတင်ခဲ့တဲ့2020ခုနှစ်နှစ်စံပိုင်းလောက်ကတည်းက3ဆွဲယူနစ်150ကြားသင့်ငွေကြက်1,000ကျော်ကိုပေးဆောင်စရာမလိုဘူးလို့ NRI အစိုးရကကင်းလွတ်ခွင့်ပြုခဲ့ပါတယ်။ဒါကြောင့်3ဆွဲယူနစ်150အောက်ရှိတဲ့တချို့အိမ်တွေကအဲ့ဒီအချိန်ကတည်းကမိသားကမပေးဘဲနေနေတာအခုထိဖြစ်ပါတယ်ခင်ဗျာ
။ကိုခင်မောင်ဆုံးမင်းပြောပြခဲ့တာပါ။တမရော်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်တဲ့ American စစ်တပ်အငြင်းစားဒုဗိုလ်မှူးကြီးဒေါ်မီမီဝမ်ပတ်ရဲ့အမြင်ကိုမတင်ပြခင်အခုထိုင်းနိုင်ငံရောက်မြန်မာတွေရဲ့အခြေအနေကိုပြောပြပေးပါရစေ။ထိုင်းနိုင်ငံမှာကိုဗစ်ကာယောဂါကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ဖို့အတွက်မြန်မာနေဆက်ကနေအထောက်အထားမရှိထိုင်းနိုင်ငံတွေကိုတရားမဝင်ဝင်လာသူတွေကိုပါကိုဗစ်ကာကွယ်ဆေးထိုးပေးဖို့အတွက်ထိုင်းအစိုးရကစီစဉ်နေပါတယ်။တရားဝင်ဝင်လာနေသူတွေကလည်းအခုချိန်ထိရှိနေဆဲဖြစ်ပြီးထိုင်းနိုင်ငံကန့်ချနာဘူရီပြည်နယ်ထဲမှာဆိုနိုဗ ెంబ ာလ7ရက်နေ့ကတော့မြန်မာနိုင်ငံသားတရတယောက်ကိုဖမ်းမိကြတာပါဒီအကြောင်းအပြစ်ဆောင်ကတော့ VOA သတင်းတောက်မအေးမာကပြောပြပေးပါမယ
်ထိုင်းမြန်မာနယ်စပ်ကနေမြန်မာနိုင်ငံသားအထောက်ထားမဲ့တွေသတင်းတစ်ပတ်ကျော်အတွင်း3000ကျော်ဖမ်းဆီးမိခဲ့ပြီးတဲ့နောက်ထိုင်းကျမ်းမာရေးဝန်ကြီးဌာနကနေတရားဝင်ဝင်လာသူတွေကိုဥပဒေအတိုင်းဆောင်ရွက်တာအပြင်ကိုဗစ်ကာကွယ်ဆေးပါထိုးပေးပြီးမှနေရပြန်ဖို့ဆက်လုပ်မယ်ဆိုပြီးပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာကိုဗစ်ကာယောဂါထိန်းချုပ်နိုင်ရေးအတွက်လှုပ်တာလို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ကျွန်တော်ဝန်ကြီးအမှုတင်ရနေပြီးတော့ပြောရတာရှိတယ်။သူကလက်ရှိအခြေအနေရပေါ့နော်။ဘလုံးဝဒီအဆက်တရားနေဝင်နေတာအရန်ကိုဝင်ဖြစ်နေတဲ့ပါပဲ။သူတို့တွေကိုလည်းမတူဟိုပါပေါ့နော်။တရားဝင်တရားမဝင်မတူတော့ဘူးသူတို့အမီရဆိုလို့ရှိရင်လည်းယောဂအဲကာဝေးသေးထိုးပြီးမှပဲသူတို့ပြန်လွတ်မယ်လို့အဲ့လိုသူကပြောတယ်။ဒါတကယ်တကယ်ကြည့်မယ်ဆိုလို့ရှိရင်လည်းဩဇာနဲ့ပြီးတော့ကျွန်တော်တို့ဘာကုန်လဲဒီကိုဗစ်ထိန်းချုပ်ရေးဒီဟိုကော်မတီရှိရမလားကျွန်တော်ထင်သူတို့တွေကဒါအကြံပေးရတော့ဟိုဘယ်လိုကော်မလဲကြားပြီလေဒီရာနဲ့ပတ်သက်ပြီးတော့ဟိုပြုလုပ်သမားတွေတရားဝင်ဝင်ထိုးပေးမထိုးပေးဘူးဆိုလို့ရှိရင်ဒီဟာကပြန်ပြီးတပတ်လည်လာမှာဟုတ်ဒါကြောင့်မလို့အဲ့လိုထိုးပြဖို့ဆိုပြီးတော
့မြန်မာဘက်ကနေအလုတ်ကန်ရှာဖွေဖို့အတွက်ထိုင်းနိုင်ငံထဲမှာတရားမဝင်ဝင်လာနေသူတွေပုံများလာနေရမှာနိုဝင်ဘာလ17ရက်နေ့မှာပဲကန်ချနာပူရီစိုင်ရွတ်နယ်ဇက်ကနက်နက်တော်အတွင်းမှာမြန်မာနိုင်ငံသားတရားကျော်ထပ်မံဖမ်းဆီးခံရတယ်ဆိုပြီးဦးမင်းဦးကပြောပါတယ
်ဒီနေ့ပြတာကတော့အဲ့ဒီကျွန်တော်တို့ကန်ချနာပူရီပဲဟုတ်လေထမ်းတယ်အဲ့ဒီမှာထပ်ပြီးတော့တရားနဲ့တရားဟုတ်တယ်မင်္ဂလာ43ရက်ကြာ450ဒီလိုရလာတာတော့နေရာနဲ့မျိုးအဲ့လိုပကိုးလို့မော်လမြိုင်တို့အစားကြီးအဲ့ဒီကနေလာကြတာဝိပါရီကတော့2000ကျွဲလို့ပြောတယ်ဗျ။ဒါရုပ်ကနည်းနည်းတော့တခုမှမရဘူးနော်
။ထိုင်းနိုင်ငံထဲမှာရှိနေတဲ့နိုင်ငံသားလို့တမ4သိန်းကျော်လောက်ကိုကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးခဲ့ပြီလို့ထိုင်းဆိုရကတရားဝင်ထုတ်ပြန်ထားပါတယ်။ဒါပေမဲ့ရှေ့ပြောင်းလို့သာအနည်းဆုံး 1.3 သန်းလောက်ကာကွယ်ဆေးထိုးနှံဖို့ကြံနေသေးတယ်လို့လည်းပြောထားပါတယ်။နောက်ပိုင်းကျရင်ဖမ်းမိတဲ့အထောက်ထားမဲ့တွေကိုပါကာကွယ်ဆေးထိုးနှံပြီးမှနေရာပြန်ပို့မယ်ဆိုတာကြောင့်ဖမ်းဆီးခံရသူတွေအတွက်တော့အစိုးရကအကောင့်တစ်ခုအဖြစ်ဦးမင်းဦးကယူဆပါတယ
်။အစိုးရကအကောင့်လို့တော့ပြောလို့ရတယ်လေ။ဟုတ်တယ်မလား။ဖမ်းမိတော့တဲ့အခါကျတော့ဒီဟိုဟာဖြစ်တာပေါ့နော်။တော့ဒါတော့ကိုသူတို့ရဲ့ရင်းနှီးတာတဲ့ငွေကြေးအချိန်နံပါတ်အကုန်လုံးအဆုံးတာလေဒါမဲ့ဒီကိုကာဝေးသေးလေးထိုးပြန်ရတယ်ဆိုလို့ရှိရင်လည်းနည်းနည်းတော့တော်သွားသေးရပါဘူ
းထိုင်းနိုင်ငံထဲမှာရှေ့ပြောင်းအလုပ်သမား3000တဲ့မနဲ့ရှိနေတာပါ2021ခုနှစ်နှစ်စကစပြီး10လအတွင်းနေဆက်တွေကနေဝင်လာတဲ့အထောက်ထားမဲ့ရှေ့ပြောင်းအလုပ်သမားတွေဖမ်းမိတာ3000ကျော်လောက်ရှိပြီးဒီထဲမှာမြန်မာကအများစုပါဝင်ပါတယ်အခုလထဲမှာ10ရက်အတွင်းဖမ်းမိတဲ့မြန်မာနိုင်ငံသား3000ကျော်ရှိနေတာကြောင့်ထိုင်းအာဏာပိုင်တွေကထိုင်းမြန်မာနယ်စပ်တွေမှာလုံခြုံရေးကိုတိုးမြှင့်ဆောင်ရွက်နေကြပါတယ်ရှင်
ထိုင်းနိုင်ငံရောက်တရားမဝင်မြန်မာနိုင်ငံသားတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အကြောင်းမအေးမာကပြောပြပေးခဲ့တာပါအခုတော့မြန်မာစစ်တပ်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်တဲ့အမြင်ကိုတင်ပြပေးပါရစေ ကမရော်ဆိုတာကိုလုတ်တန်လုတ်ထိုက်တဲ့အခန်းကဏ္ဍကနေပြည်သူကိုကာကွယ်တဲ့အလုပ်ကိုပဲလုပ်အောင်မှာဖြစ်ပြီးတော့တခြားစီးပွားရေးနိုင်ငံရေးစတဲ့ကဏ္ဍတွေမှာဝင်ရမှာမဟုတ်ဘူးလို့အမေရိကန်စစ်တပ်ထဲမှာတာဝန်ထမ်းဆောင်ခဲ့တဲ့အငြင်းစားဒုဗိုလ်မှူးကြီးဒေါ်မီနီဝင်ဘတ်ကပြောပါတယ်။နိုဝင်ဘာလ၁၇ရက်နေ့ကအမေရိကန်စစ်မှုထမ်းဟောင်းများနေပါအမေရိကန်စစ်တပ်ထဲတာဝန်
ဒီနေ့ကျွန်တော်တို့ကတိုက်ပွဲဝင်ပြီးတော့တန်ရာရခဲ့လို့ဒီမတန်ဆွမ်းဖြစ်သွားတဲ့စင်ဘူးတန်ဟောင်းတွေကိုရောအမေရိကန်ပြည်အောင်စုကဘယ်လိုစီစဉ်ပေးထားတာတွေရှိပါလဲရှင်
အဲ့တော့နှစ်20တက်တန်လောက်သွားပြီးတော့ထွက်သွားရဲ့ဆိုလို့ရှိလို့ရှင်ပေါ့နော်ဖန်ချင်ရတယ်တကယ်လို့တန်ရာရသွားတဲ့လူတွေပါရဲ့ဆိုလို့ရှိလို့ရှင်လဲဒီမှာဖန်ချင်လေးပို့ရတာရှိတယ်နောက်ပြီးတော့ဒီတသက်လုံးဟယ်လ်ကဲအတွက်ဆရာဝန်တွေပါတယ်ကုသဖို့အတွက်ကအများအားဖြင့် Veteran Hospital တွေညာရှိတယ်အဲ့ဒီမှာသူတို့သွားလုပ်လို့ရတယ်အဲ့ဒီအဲ့ဒီတင်မကဘာပို့ပြီးတော့ထူးခြားလဲအမေရိကန်မှာတခြားနိုင်ငံတွေနဲ့ဆက်လိုက်လို့ရှင်ဒီမှာကျတော့ဟို NGO group တွေပေါ့နော်အဲ့ဒီဥစ္စာတွေကလည်းသူတို့ veteran တွေကိုကူညီပေးနေတဲ့အဖွဲ့တွေအများကြီးလက်ရှိတယ်ဒီဘာလို့လဲဆိုတော့ဒီစစ်သားဟောင်းတွေပေါ့နော်စစ်သားအားလုံးကိုဒီတည်သူလူထုကအရန်ရိုသေးလေးစားအားကိုးတဲ့အကြောင်းမလို့သူတို့အတွက်ကလည်းအများကြီးဒီနဘေးကနေပြီးတော့ပေါ့နော် CSO တွေဟိုနည်းနည်း NGO တွေအများကြီးရှိပြီးတော့ကျေးဇူးထောက်ပံ့ပေးတဲ့လူတွေလည်းအများကြီးရှိတယ်ဆိုတော့ဒီမှာဆိုလို့ရှင် veteran ဆိုလို့ရှိလို့ရှင်အခုလိုမျိုးပေါ့နော်ဂုံပြူခံရတယ်ဒီနေ့မှာနောက်ပြီးလဲပံ့ပိုးပေးတဲ့လူတွေကလည်းအများကြီးရှိတယ်အစိုးရလည်းပံ့ပိုးပေးတယ်နောက်ပြည်သူလူထုကိုနိုင်ကလည်းသူတို့မှာဒီ group မျိုးစုံနဲ့လာပြီးတော့ပံ့ပိုးပေးတာရှိပါတယ်ဟုတ်ကဲ့ပါရှင်ဒီအဲ့ဒီအမေရိကန်ပြည်အောင်စုကနေပြီးတော့ဒီ
စစ်ဘူးတန်းတွေကိုအဓိကဒီကျန်းမာရေးစောင့်ရှောက်မှုဟယ်လ်အင်ရှူရန့်ဟယ်လ်ကဲပေးတယ်ပေါ့နော်အဲ့ဒါတွေလောက်တယ်နောက်ဘွားတော့ဒီအမေရိကန်စစ်ဘူးတန်းဟောင်းတွေမှာအများဆုံးကြုံရတဲ့ပြဿနာကဘာပါလဲရှင်အများဆုံးကြုံရတဲ့ပြဿနာကစစ်တပ်ကနေပြီးတော့အနှစ်ဆိုပါတော့အနှစ်20ကြာသူတို့ဆက်ရှင်နဲ့လောက်တည်းဝင်ပြီးတော့တက်40လောက်နဲ့ထွက်လာတဲ့အခါမှာသူတို့မှာစိုဆိုက်တီတဲ့ဟိုဒီ
မှာလည်း program တွေရှိရပေါ့နော်ဒီလိုမျိုး job training program တွေရှိတယ် occupational program တွေရှိတယ်တော်တော်များများတော့အဆင်ပြေပါတယ်ဒါပေမဲ့တချို့တော့ combat veteran တွေဆိုလို့ရှိရင် PTSD တွေရှိတတ်တယ်ဆိုတော့သူတို့အတွက်ကိုပြန်ပြီးတော့ civilian society တွေကိုပြန်ဝင်ရမယ့်အခါမှာသူတို့တနည်းနည်းခက်ခက်ခဲတဲ့ရှိတတ်တယ်
ဟုတ်ကဲ့တော်မီဝိမက်ပြောပါဒီဟိုပါပေါ့အရက်သားဘဝကိုပြန်လာတဲ့အခါမှာဒီစစ်တပ်နဲ့တိုက်ပွဲတွေနဲ့မတူတဲ့ခံစားချက်နဲ့အရက်သားဘဝနဲ့ပြန်ပြီးတော့နေသားကြအောင်လို့ပြန်ကူညီပေးတဲ့ကျန်းမာရေးဆောင်ရှားမှုတွေပေါ့နော်နောက်ပြီးတော့ဒီစစ်တပ်ပေါ်မှာထားတဲ့ပြည်သူတွေရဲ့အမြင်အမေရိကန်နဲ့မြန်မာနှစ်နိုင်ငံနှိုင်းရှင်လို့ရှိရင်ဘယ်လိုကွာခြားမှုတွေရှိပါလဲရှင်
American စစ်တပ်ကအခုဆိုလို့ရှိရင်ပြည်သူလူထုရဲ့အလေးအစားဆုံးအချစ်ဆုံးပေါ့နော် institution တစ်ခုဖြစ်တယ်လို့ထင်တယ်။အဲကြောင့်မလို့လဲကျမမှာဆိုလို့ရှိရင်ဒီ veterans card လေးရှိတယ်လေ ID card က veteran ဆိုတဲ့ ID card အဲ့ဒီဥစ္စာကိုသူတို့ကျမရဲ့ပတ်စံအိတ်ထဲမှာတွေ့လဲဆိုလို့ရှိရင်ချက်ချင်းကျေးဇူးတင်ပါတယ်ပေါ့နော် service ပဲကျေးဇူးတင်ပါတယ်။ဘာကြောင့်လဲ US military ကအရင်ပဲ professional ဖြစ်အောင်လုပ်ထားတယ်။နောက်ပြီးတော့လုံတင်လုံထိုက်တာနော်အဲ့ဒီမှာပဲလုတ်ပြီးတော့နေတယ်ဟိုတခြားနေရာတွေစီးပွားရေးတွေမလုတ်ဘူးpolitics တွေမလုတ်ဘူးဆိုတော့လူတွေကအဲ့ဒါကိုအရင်ပဲအားပေးတယ်နောက်ပြီးတော့ဟိုနေလေးစားတယ်ပေါ့နော်အခုအချိန်မှာဆိုမြန်မာနိုင်ငံမှာကျတော့ပြောစရာတော့မလိုတော့ပါဘူးလို့ထင်ပါရဲ့ဘာလို့လဲဆိုတော့အခုအချိန်မှာပြည်သူလူထုကမြန်မာတက်မတော်ပေါ့နော်ပြည်သူလူထုကိုကာကွယ်ရေးပေးမဲ့အစားပြည်သူလူထုကိုတတ်ဖြတ်နေတယ်အကြမ်းဖက်နေတယ်လို့သူတို့ယုံကြည်သွားတယ်ဆိုတဲ့အခါကျတော့ဘလို့မှဒီတက်မတော်ကအခုချိန်မှာပြည်သူလူထုရဲ့ပံ့ပိုးမှုမရတော့ဘူးလေးစားမှုတွေရှိတော့တက်မတော်ဆိုတာပေါ့နော်တက်မတော်ဘယ်သူတက်မတော်ဖြစ်ဖြစ်ဟိုဗါလဲနိုင်ငံတိုင်းမှာတော့လိုအပ်ပါတယ် professional ဖြစ်ရမယ်ပြည်သူလူထုအားကိုပြီးတော့ပြည်သူလူထုပံ့ပိုးပေးနိုင်တဲ့အဖွဲ့တစ်ခုဖြစ်ရမယ်ပြည်သူလူထုရဲ့လေးစားမှုကအရန်ရေးကြီးတယ်လို့ပြောချင်ပါတယ
် American စစ်မှုထမ်းဟောင်းဒေါ်မီမီဝမ်ဘက်ရဲ့စစ်တပ်ပေါ်အမြင်ကိုကြားခဲ့ကြတာဖြစ်ပါရဲ့ရှင
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတံမြန်မာဘာသာအစီအစဉ်တွေကို American Bianzu, Washington, New York, and a chain he told him to set Biniava. Namanaya now so ya the genetian, Asha de Dane, Gavadaloga, a chain and yap sitomu the genanry, a passing canary day, 9 years a kawaii assistant, Driso Minyang and Oku, Jishu Jayamama. The roommates were Yotan Lango Penu Jishu Jinesuin, Judelsa 70B, Asia Bing Juru, Channel Diati, the Mamho. Tancom 6 Juru, Channel Diana Setonogani, Penu Jishu Mari. Juru Penu, Deze Chelago, viewing the Mawai Internet Saminane, viewing the Ma Facebook Saminaroma, Popjatawarisi. Namanaya, be that we see the dream and the poop in Imo, the roommates with a yawla gavari, no?
မြန်မာစံရိုင်းမင်းနဲ့6နိုင်ခွဲရှိပါပြီ။ဗီအိုအမေရိကန်တန်ကတောက်ချန်နေမှာပဲအစီအစဉ်တွေကိုလိုင်းနိုမီတာ36နှစ်ကီလိုဟတ်6.3က6.9ဒုညာတို့ကနေထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ခွဲမှာတော့ဥပောင်ခင်မြန်မာရေး
တက်တယ်မင်းရဲ့နှုတ်ကတက်တယ်လူစုပြတ်လူစုပြတ်ဆိုတော့နှုတ်စုအပြည့်ကလေးဆိုရင်တော့မဆိုးဘူးတုတ်ကွေးအနေနဲ့ကာကွယ်ဆေးအကြောင်းကိုကြားကြပါအခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာအရေးတုံးတက်ချက်ကိုနားဆင်နိုင်ပါတယ်ရခိုင်မျိုးသားအဖွဲ့ချုပ်နဲ့အေးတက်ဖွဲ့တို့ရခိုင်ပြည်ပြန်လဲတည်ထောင်ရေးအတွက်ကြိုးပမ်းနေပုံကိုဥအောင်ခင်ရဲ့တုံးတက်ချက်ကိုကိုညောင်ဝင်းအောင်နဲ့
ရခိုင်ပြည်သူတရားလုံးအဖိနှိတ်ခံဘဝကလွမြောက်ရေးဆုံးရှုံးသွားတဲ့အချုပ်အခြာအနာပြန်လည်ရရှိရေးနဲ့နိုင်ငံတည်ထောင်နိုင်ရေးအတွက်ရခိုင်တပ်တော်ကိုဖွဲ့စည်းရတယ်လို့လွန်ခဲ့တဲ့နှစ်ဧပြီလ10ရက်နေ့က17ချိန်မြောက်ရခိုင်တပ်တော်နေ့မှာတပ်ပူးချုပ်ထွန်းမြတ်နိုင်ကပြောပါတယ်18ရာစုနှောင်းပိုင်းမှာဗမာပင်ကိုစစ်ရှုံးလို့နှစ်ပေါင်း200ကျော်ရခိုင်နိုင်ငံကွယ်ပျောက်သွားရပါတယ်မြန်မာပြည်လွတ်လပ်ရေးရတော့အသက်80ကျော်ဘ ਹੁ အစိုးရလက်အောက်မှာနေခဲ့ပြီးမဲ့တိုးတက်မှုစိတ်သုံးပြီးအစင်းရဲဆုံးဒေတာဖြစ်နေတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကဆိုပါတယ်ဒီလိုဘဝမျိုးကလွတ်ပြောင်းအောင်လက်နက်ကင်တော်လှန်ရေးဆင်နွှဲနေရတာလို့ဆိုပါတယ်လက်တဲ့ပစ္စည်းမှာစစ်ကောင်စီတပ်ကတာပေမဲ့ရခိုင်တပ်တော်ဘက်ကစိတ်ဓာတ်တန်လုံးမှုယုံကြည်မှုတတိကောင်းမွန်မှုနဲ့ကျိုးစားအားထုတ်မှုမှာအားကောင်းတယ်လို့2019ဧပြီလအေယဝတီစာဆောင်နဲ့တွေ့ဆုံစဉ်မှာဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ်ရခိုင်စစ်တီအင်အားကိုအုပ်ချုပ်ကိုခဲ့တဲ့စခန်းတွေအများကြီးရှိနေတဲ့အတွက်စစ်စင်ရေးကိုစနစ်တကျအကောင့်တိုင်းပေါ်နိုင်တာလို့ဆိုပါတယ်အခက်အခဲကြားကစစ်အခြေခံတွေကိုကြိုးဝှက်တည်ဆောက်နိုင်တာဖြစ်ပါတယ
် KIA ကချင်လွတ်မြောက်ရေးတပ်အကူအညီနဲ့AA ရခိုင်တပ်ကို2009 AB မှာတီထောင်ပါတယ်ကချင်းပြည်နယ်မှာတိုက်ပွဲအတွေ့အကြုံရယူပြီး2014ရောက်မှရခိုင်ပြည်နယ်ကိုဆင်းလာနိုင်တယ်လို့သိရပါတယ်နှစ်နှစ်လောက်အပြင်းထန်တိုက်ပွဲဆင်နွှဲပြီးနောက် 2020 ပြည့်နှစ်နိုဝင်ဘာလစန်းပိုင်းကစပြီးတပ်မတော်နဲ့ AA ရခိုင်တပ်တို့နားလည်မှုယူပြီးအပြစ်ခတ်ရက်စဲထားပါတယ်ရခိုင်စစ်စင်ရေးအစပိုင်းမှာအင်အားတထောင်ကျော်သာရှိတဲ့ AA တပ်ဟာအခုဆိုရင်အင်အား1000ကျော်အထိတိုးပွားနေကြောင်းသိရပါတယ်အခုတော့ AA ရခိုင်တပ်ရဲ့ဩဇာအာဏာတက်ရောက်မှုကျေပြန့်လာတဲ့အတွက်ပြည်သူအုပ်ချုပ်ရေးရန်ရာကိုတိဆောက်ဖို့ကြိုးပမ်းနေတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ်နိုင်ငံရေးပါတီတွေကိုစိတ်ကုံလာတဲ့ရခိုင်လူထုဟာ AA ရခိုင်တပ်တော်ကိုယုံကြည်လာပုံရပါတယ်တစ်ချိန်တည်းမှာပဲစစ်ကောင်စီကလည်းစစ်တပ်အင်အားထပ်ဖြည့်နေပါတယ်
ရသဝိမှုမတရားလုပ်မှုအကြမ်းဖက်မှုမြေယာအမှုအပါဝင်တိုင်ကြားတဲ့အမှု1400မှာ950ကျော်ကိုရခိုင်ပြည်သူအာဏာပိုင်အဖွဲ့ကဖြေရှင်းပေးနိုင်ကြောင်းဩဂုတ်လ24ရက်နေ့ထုတ် Frontiers မြန်မာစာဆောင်မှာဖော်ပြပါတယ်ရခိုင်အမျိုးသားအဖွဲ့ချုပ်နဲ့အေတက်တော်ရဲ့နှွန်ကြားချက်တွေကိုရခိုင်လူဦးရေ85ရခိုင်နှုန်းကလိုက်နာတယ်လို့ဒုစစ်အီစုချုပ်မျိုးထွန်းအောင်ပြောတာကိုလည်းဖရန်တီးယားကတရင်ပြပူပါတယ်စစ်ကောင်စီအုပ်ချုပ်ရေးရန်တရားမရှောင်ရှိနိုင်တဲ့ဒေသတွေမှာတရားမျှတရေးအတွက်အေအေတပ်တော်ကဆောင်ရွက်နေတာကိုအရက်ပဲခေါင်းဆောင်ပိုင်းကကြိုဆိုကြပါတယ် တရားဥပဒေစုံမိုးရေးဟာအခြေခံလိုအပ်ချက်တစ်ခုဖြစ်ပါတယ
်ရခိုင်အမျိုးသားအဖွဲ့ချုပ်နဲ့ AA တပ်တော်ရဲ့အုပ်ချုပ်ရေးရန်တရားဟာစစ်ကောင်စီရဲ့ဌာနတွေထက်ပိုပြီးအလုပ်ဖြစ်နေတယ်လို့ရခိုင်အမျိုးသားပါတီခေါင်းဆောင်ဟောင်းဥဖေတန်းပြောတာကိုလည်းဖော်ပြကြပါတယ် AA တပ်တော်ရဲ့ဩဇာလွှမ်းမိုးမှုကိုကိုယ်တိုင်တွေ့ခဲ့ရတယ်လို့ရခိုင်ဥဆောင်ပါတီခေါင်းဆောင်ဒေါက်တာအေးမောင်သုံးသပ်တာကိုဩဂုတ်လ17ရက်နေ့ထုတ်မြန်မာနောင်သတင်းမှာဖော်ပြပါတယ်စစ်ကောင်စီတပ်တွေနဲ့ AA တပ်ဖွဲ့တွေဟာရှင်တွဲတည်ရှိနေတယ်လို့ဆိုပေမဲ့ရခိုင်ပြည်နယ်ရဲ့၄ဘုံ၃ဘုံလောက်ကို AA တပ်တော်ကလွှမ်းမိုးထားပုံရတယ်လို့ဒေါက်တာအေးမောင်ကဆိုပါတယ်မြောက်ဦးနဲ့ကြောက်တော်မြို့တွေမှာစစ်ကောင်စီတပ်ခီးသွားတဲ့အခါ AA တပ်ကိုအရင်ဆုံးအကြောင်းကြားရတယ်ဆိုတာဟာဝါပြည်နယ်မှာကျင့်သုံးတဲ့ပုံစံမျိုးဖြစ်နေပါတယ
် AA ရဲ့လူမှုရေးနဲ့တရားရေးရာဆောင်ရွက်ချက်တွေကိုဘူတီတော်မြို့နယ်မူဆလင်ကျေးရွာအများအပြားကယုံကြည်အားကိုးလာတယ်လို့လည်းမြန်မာနောက်စာဆောင်မှာဖော်ပြပါတယ်ရခိုင်ပြည်မှာလူဦးရေဒုတိယအများဆုံးဖြစ်တဲ့မွ슬လင်အတိုင်းဝိုင်းကိုအုပ်ချုပ်ရေးကဏ္ဍမှာပါဝင်လာဖို့ကြိုးပမ်းနေတယ်လို့ဩဂုတ်လ15ရက်နေ့ကဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ်ပထမဆုံးအကြိမ်အဖြစ်ရခိုင်ပြည်ထနာကိုရခိုင်ကဖြေရှင်းမဲ့အစီအစဉ်ကိုရခိုင်နိုင်ငံရေးပါတီတွေကလည်းထောက်ခံကြိုဆိုကြပုံရပါတယ်ဒါပေမဲ့AA တပ်တော်ရဲ့ဆောင်ရွက်ချက်တွေကိုစစ်ကောင်စီတပ်ကဘယ်အတိုင်းအတာအထိလက်ခံမယ်ဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါလေ။နိုင်ငံတည်ဆောင်တဲ့နေရာမှာအစ္စရေးဟာစောင့်နမူနာတင်မှုကောင်းပါလေ။နေရာစုမှာရောမအင်ပါယာအောက်ကိုချက်ရောက်သွားတဲ့အစ္စရေးနယ်မြေဟာအနှစ်900ကျတဲ့အခါခုနှစ်ရာစုမှာအာရဗ်မွတ်စလင်အင်ပါယာအောက်ကိုရောက်သွားပါတယ်။နောက်ထပ်အနှစ်1000ကျော်ကြာတော့1918မှာဗြိတိရှ်လက်အောက်ရောက်သွားပြီး1948မှာအစ္စရေးနိုင်ငံကိုတည်ထောင်နိုင်ပါတယ်နိုင်ငံတည်ထောင်ဖို့22နိုင်ငံကဂျူးကိုယ်စားလှယ်204ဦးကဆုံးဖြတ်ပြီး52နှစ်ကြာတဲ့အခါမှာနှစ်ပေါင်း2000လေးပါပျောက်ဆုံးသွားတဲ့အစ္စရေးနိုင်ငံကိုရန်သူပတ်လည်ဝိုင်းနေတဲ့ကြားကပြန်လည်တည်ထောင်နိုင်တာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာပြည်တုံတက်ချက်ကိုနားဆင်ခဲ့ကြတာပါရှင်အခုတော့ကျန်းမာရေးခန္ဓာအလှည့်ရောက်ပါပြီကိုဗစ်ကာလတုတ်ကွေးအန်တီရနဲ့သူ့ရဲ့ရောဂါလက္ခဏာတွေနဲ့အတူရာသီတုတ်ကွေးအတွက်ကာဝယ်ဆေးထိုးဖို့အရေးပါပုံကိုဒီသတင်းပတ်ကျန်းမာရေးခန္ဓာမှာကိုဝင်းမင်းကတင်ပြပေးမှာပါတုတ်ကွေးတွေရဲ့ပြင်းထန်တဲ့ရောဂါလက္ခဏာအန်တီရတွေကိုဘယ်လိုအလွယ်တကူမှတ်သားနိုင်လဲရာသီတုတ်ကွေးရောဂါကာဝယ်ဆေးထိုးဖို့အတွက်ဘယ်လိုလုပ်တယ်လဲဆိုတာတွေကိုဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငြိစားထံသာမှုပမောက္ခဖြစ်တဲ့ခလေးကုအထုကုဒေါက်တာဆောင်းဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတင်ပြပေးမှာပ
ါ။ဟုတ်ကဲ့ပမောက္ခဒေါက်တာဆောင်းဝင်းခင်ဗျာကျွန်တော်တို့ကိုဗစ်တတိယလှိုင်းပြန်ကျလာပြီးတော့ဒီတုတ်ကွေးတွေပြန်ဖြစ်လာတာကိုပြောရမှာ။ပြီးခဲ့တဲ့အပတ်ကတော့ကြာရင်ကိုဗစ်နဲ့ဒီရာသီတုတ်ကွေးသွေးလွန်တုတ်ကွေးတွေကိုခွဲနိုင်ဖို့လက္ခဏာတွေနဲ့နောက်အသက်အန္တရာယ်ဆိုရင်ရတဲ့ပြင်းထန်လက္ခဏာတွေကိုအဓိကပြောခဲ့ပါတယ်ဆရာကြီးဒီတစ်ခေါက်တော့ဆရာကြီးဒီတုတ်ကွေးကာကွယ်ရေးအကြောင်းအဓိကမပြောခင်မှာဒီတုတ်ကွေးတွေရဲ့အရေးကြီးတဲ့ပြင်းထန်လက္ခဏာတွေကိုအလွယ်မှတ်နိုင်အောင်ပေါ့ဆရာနော်ရှင်းပြပေးလို့ရမှာဆရာ
ဟုတ်တယ်ခေါင်းနာတော့ရေမှုရအပြင်လက္ခဏာတွေပေါ့ကျွန်တော်ရဲ့ဟိုလုံးဖို့ကံပြောပေါ့ဒေါက်တာအောင်ကင်သိန်းရေးထားတဲ့ CT နဲ့အဲ့ဒီမှာကျွန်တော်ကတော့နည်းနည်းအန္တရာယ်လက္ခဏာတွေကိုကျွန်တော်ကြပြလင်းလောက်ထားတာပေါ့ဗျာအဲ့ဒါလို့လဲဆိုတော့တမ်းမင်းအဲနှုတ်ခက်တဲ့မင်းနဲ့နှုတ်ခက်တဲ့နှုတ်ဆုပ်ပြတ်နှုတ်ဆုပ်ပြတ်ဆိုတာနှုတ်ဆုပ်ပြတ်ကလေးဆိုရင်နှုတ်မဆုပ်ဘူးအသက်ကြီးတဲ့ကလေးဆိုရင်အစာမစားဘူးပေါ့နော်ပြီးတော့ဆက်ဆက်အန်ရင်ဆေးရုံတင်ပေါ့နော်ဆက်ဆက်အန်လဲဆိုတာဇက်တိုက်အန်လဲပေါ့အဲဇက်တိုက်အန်လို့ရှိရင်ကလေးကအမြဲတမ်းလို့ဘာမှမဝင်မတဲ့အန်လေးလဲကျွန်တော်တို့ကြောက်သေးတယ်ဘာသုံးဖို့လိုတယ်လို့ပါတယ်ကိုကြိုင်ခမင်းမရှိကလေးရပြောက်ခွေပါတော့ဗောနော်အဲ့လိုတွေတော့ကျွန်တော်ဟိုရေကူးရအဖြစ်ပြင်းထန်တဲ့လက္ခဏာလေးရှိနေအဲမိဘတွေကရိထားမိတာဗောနော်ဒါဆရာဝန်ဆရာမရောမိဘရောဒီလိုကလေးဆိုတော့ဆေးရုံတင်ပြီးကုသမယ်တော့ဆိုတာပြိထားမိစေချင်တာဗောနော
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီတုတ်ကွေးကာကွယ်နဲ့ပတ်သက်ပြီးတော့ဗောနော်ကိုဗစ်မှာတော့ဒီကိုဗစ်ကာကွယ်ဆေးတွေပေါ်လာပြီးတော့အဓိကကာကွယ်နည်းရှိအခုအများထိုးလာတဲ့အချိန်မှာပေါ့နော်။
တုတ်ကွေးအတွက်ကဒီရာသီတုတ်ကွေးကာကွယ်ဆေးကအရင်တည်းကပေါ်ပြီးသားဆိုတော့အဲ့ဒါရဲ့အနေအထားလေးကိုနည်းနည်းဆရှင်းပြပေးပါလားဆရာကြီးဒီကမ္ဘာအခြေအနေနဲ့ဟိုမြန်မာပြည်အတွက်ဘယ်လိုထိရောက်မှုရှိနေတာလဲ
ဟုတ်ကဲ့တော့ဒီဟိုရာသီတုတ်ကွေးကကာကွယ်ဒီရတော့1990လောက်တည်းကပေါ်တော့ပါနော်ဒါပေမဲ့ရာသီတုတ်ကွေးပို့ဒီပါဖြစ်လဲဆိုရင်သူကဗီဇအမြင်အရန်ပြောင်းတယ်သူကိုဗစ်ကလည်းဒီလိုများလိုက်လာတယ်လို့ဖြစ်နေပါတော့ရာသီတုတ်ကွေးကဒီတိုင်းပြည်သားကြောင့်တော့ကျွန်တော်တို့ကဒီရာသီတုတ်ကွေးမှာဒီ virus ပိုးရလာဗီဇကွင်းရမျိုးမျိုးကွင်းရအများကြီးရောဗျအဲ့တော့ဒီမျိုးကွင်းတွေအတွက်ကိုနောက်နေ့မှဘယ်မျိုးကွင်းဖြစ်လိမ့်မယ်ဆိုတာကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကကြိုတင်ခန့်မှန်းပြီးတော့တစ်နှစ်လောက်ကြိုတင်ပြီးတော့ထုတ်ပြန်တယ်ပေါ့နော်အဲ့ထုတ်ပြန်တဲ့ virus ပိုးပေါ့ရာသီတုတ်ကွေး virus ပိုး3မျိုး3မျိုး4မျိုးပါတဲ့ဆေးတွေကိုလူတိုင်းကထုတ်ကြတာကုမ္ပဏီတွေကွာပြီးမှလည်းဒီပါဝင်မှုကအတူတူပဲအဲ့တော့ကျွန်တော်တို့အဲ့ဒါမှဆိုရင်ကမ္ဘာတောင်ကျန်းပေါ့နော်တောင်ကျန်းအတွက်ထုတ်တဲ့ကာဝေးစီကကျွန်တော်နိုင်ငံမှာဆိုမူလုံးလောက်မှရောက်တယ်ပေါ့ဂျူလောက်မှရောက်ချမ်းအတွက်ထုတ်တဲ့ကာဝေးစီကအဲဒီဇင်ဘာလောက်မှရောက်တယ်အဲ့တော့ကျွန်တော်နိုင်ငံတော့ဒီအီကွေတာရဲ့မြောက်ဘက်လေးမှာကိုက်ရှိနေပြန်မယ်ကျွန်တော်တို့မှာဟိုပိုကိုက်တာတော့တောင်ကျန်းကာဝေးစီပေါ့အဲ့တော့ကျွန်တော်တို့ကနိုင်ငံအနေနဲ့တော့ဒီဂျူလောက်မှဂျူနေဂျူလောက်မှပေါ်တဲ့တောင်ပိုင်းကာကွယ်ဆေးကိုထိုးထားတယ်ပေါ့နော်ထိုးထားရင်တော့ရာသီတုတ်ကွေးလည်းဖြစ်နေမယ်ဒီတော့ကျွန်တော်ကြည့်ရင်တော့သိမြင်ထားအောင်ပေါ့
ဟုတ်ကဲ့ဆရာအခုကဒီမိုးရသည်အကုန်ဆိုတော့အခုတုတ်ကွေးကာကွယ်ဆေးထိုးမယ်ဆိုရောဘယ်လိုအနေအထားမျိုးရှိလဲဆရာ
အခုဆိုတော့ဒီလိုပေါ့မိုးရသည်ဖက်တဲ့ဆေးကဒီဇင်ဘာလောက်မှ expire ဖြစ်တယ်လေ expire date ကုန်တယ်ပေါ့ဆောင်းရသည်ဖက်တဲ့ဆေးကတော့မကြာခင်ရောက်လာမယ်ရောက်လာရင်လည်းထိုးထားလို့ရကျွန်တော်မိုးရသည်နဲ့ပေါက်ကြိုက်တယ်ဆိုမှတခါကြလဲဒီမိုးရံတုတ်ကွေးကာကွယ်ရေးရဲ့ပါဝင်မှုပေါ့နော်ဒီ virus တုံးလို့နေမျိုးပါတာကစောင်းတော့တိတ်မကွာဘူးအဲတော့စောင်းတော့မှထိုးတာလေဟိုတော်တင်းတော့ကာကွယ်မှုရတာပါပဲဒါပေမဲ့ကျွန်တော်တို့နိုင်ငံအနေနဲ့ပုံမှန်အဖြစ်တော့မိုးရံမှထိုးရတာပိုကောင်းတယ်အဲဒါမိုးရံမှဖြစ်တဲ့ကမ္ဘာတောင်ကျန်းကာကွယ်ရေးရောကျွန်တော်တို့ဖြစ်တဲ့အချိန်လေးကြိုက်တယ်ပေါ့ဗျာဒီနှစ်မှာတော့ဒီ covid ပါဝင်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီမှာဖြစ်တာနောက်ကျသွားတာပေါ့နော်
ဟုတ်ကဲ့ဆရာနောက်တစ်ခုကကိုဗစ်မှာတော့ဒီကာကွယ်ဆေးဦးစားပေးထိုးရမယ်သူတွေရှိတာပေါ့နော်အဲ့တော့အခုရာသီတုတ်ကွေးမှာရောအလားတူဦးစားပေးရမှာရှိလားဆရာ
လူတိုင်းကမထုံးနိုင်ရင်တောင်မှဦးစားပေးဆက်ပြီးရှိတယ်ပေါ့ဥပမာခုနပြောတဲ့ဇာနီယောက်ကလေး65နှစ်အထက်ဒီပြီးတော့ကြာလို့ရှိရင်ယောဂခံရှိတဲ့လူတွေတော့ကျန်းမာရေးဝန်ထမ်းတွေနော်အဲ့ဒါတွေကတော့ကျွန်တော်ကဟိုမပြတ်မကွက်ကိုထားတယ်လေပေါ့ဒါပြင်နိုင်လို့တက်နိုင်လို့လူတိုင်းထိုးတာအကောင်းဆုံးပါ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုဒီရာသီတုတ်ကွေးကာကွယ်ဆေးကိုထိုးမယ်ဆိုရင်ဘယ်လိုဆက်သွယ်လုပ်ဆောင်ရမလဲဆရာ
ရာသီတုတ်ကွေးကာကွယ်ဆေးကတော့ဒီဟိုနိုင်ငံတော်အနေနဲ့ပေါ့နော်ရင်းနှီးတော့ကျွန်တော်တို့အဲထိုးပေးတာရှိပါတယ်ကျန်းမာရေးဝန်ထမ်းတွေအကုန်လုံးပြီးထိုးပေးတော့ပေါ့လေဆိုရကျန်းမာရေးဝန်ထမ်းတွေအဲတချို့ကုန်စည်တွေမှာထိုးပေးတာရှိပါတယ်ဒါပေမဲ့အမျိုးသားကာကွယ်ဆေးတို့စီမံချက်လို့တော့ကျမရေဝင်နေရလို့လို့ပါဘူး။ဟိုးရည်နေတရားပါ။ဟို။တာမန်ပြန်လုပ်တဲ့ဒီမြို့သားကျမရေစီမံချက်တဲ့မြို့သားကာကွယ်ဆေးတို့စီမံချက်တဲ့မှာတော့ခုချိန်ကြီးတော့ဟိုဂျန်တဲ့လူတွေအတွက်မပါသေးပါဘူး။ဒါတော့ကို့အစီအစဉ်တဲ့ကို
။ဟုတ်ကဲ့။ပြင်ပဆေးုံနဲ့ဆေးကန်တွေမှာကို့အစီအစဉ်နဲ့ကို
ဟုတ်ကဲ့
။ထိုးရမယ်သဘောပေါ်ဆရာနော်
။ဟုတ်ကဲ့ပြင်ပပုတ်တိကကဏ္ဍမှာပဲမိမိတို့စီစဉ်နဲ့ထိုးရတာပါ
။ဟုတ်ကဲ့ဆရာဒီနေရာမှာဒီရာသီတုတ်ကွေးကာကွယ်ဆေးရဲ့လုံလောက်မှုရှိနိုင်တဲ့အနေအထားရော
သူကတော့ဟိုကုမ္ပဏီတွေကတွန်းတာပါပဲဒါပေမဲ့ဟိုပြောရလို့ရှင်တော့ဒီလိုထိုးရမယ်ဆိုတာကိုသိတဲ့အဲနိုင်ငံသူနိုင်ငံပြည်သူပြည်သားရေတက်ကလည်းနေသေးတာ哦အဲတော့ကမ္ဘာကြီးဝင်နေဆိုင်တော့ထိုးလာမများလောက်လို့ထင်တယ်ကျွန်တော်တို့ကတော့ကျွန်တော်တို့ခံရလို့ဒါပညာပေးတဲ့အနေနဲ့ဟောပြောတဲ့အဲဆွေးနွေးတယ်ပေါ့ဗျာအဲ့တော့တည်တယ်လို့ပြောတယ်ထိုးကြပါလား
ဟုတ်ကဲ့ဆရာအဲ့ဒီတော့နောက်ဆုံးအနေနဲ့အခုဒီကိုဗစ်ကာလမှာတုတ်ကွေးတွေပြန်အဖြစ်များလာတဲ့ပတ်သက်ပြီးတော့အရေးကြီးတာဘာထပ်ပြောလို့ရှိအောင်လဲဆရာကြီ
းအဲလူလူအနေနဲ့တော့ဘယ်လိုလဲဆိုတော့ကိုကလေးဖြန်းလာလို့ရှိရင်ဒါကကိုဗစ်လည်းဖြစ်နိုင်တယ်လို့ရာသီတုတ်ကွေးဖြစ်နိုင်တယ်သွေးလည်းတုတ်ကွေးဖြစ်နိုင်တယ်ပေါ့နော်ကောင်းတာတော့ရေမှုရအဖြစ်ခုနကပြောတဲ့အရေးကြီးတဲ့အန္တရာယ်လက္ခဏာတွေပါဒီချာမီစိတ်ကျနော်ပေါ့နော်အဲအန္တရာယ်ရှိတဲ့လက္ခဏာတွေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ီဝင်းမြန်မာပိုင်းရဲ့တောက်ချန်နေမနဲ့ခင်အစီအစဉ်လေးကိုနားဆင်နေကြတာပါအခုတော့ Fever 1.0 တွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မအမီပါ။နေဆက်ဒေသတိုင်းသားသတင်း6ခုရနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကင်းပြည်နယ်ဝန်ကြီးချုပ်နန်းခင်ထွေးမြင့်ကိုအာဏာသိမ်းစစ်ကောင်စီကထောင်တန်း85နဲ့စီမံပဏာဝန်ကြီးဦးတန်းနိုင်ကိုထောင်တန်း190အသီးသီးချမှတ်လိုက်ပါတယ်။ချင်းပြည်နယ်ရဲကဓမ္မမှုတော်ဆောင်တိတ်ခါရောရဆရာတော်ဦးဗန်တန်းမြင့်နေအိမ်ကိုအာဏာသိမ်းစစ်ကောင်စီကနိုင်ငံပိုင်အဖြစ်ချိတ်ပိတ်ပြီးတော့သိမ်းယူလိုက်ပါတယ်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်အစိုးရအဖွဲ့ဝင်တွေဖြစ်တဲ့ဝန်ကြီးချုပ်နန်းခင်ထွေးမြင့်ကိုအာဏာသိမ်းစစ်ကောင်စီကထောင်ဒဏ်85နဲ့ဘန္ဒာရေးနဲ့စီမံကိန်းဝန်ကြီးဦးတန်းနိုင်ကိုထောင်ဒဏ်190အသီးသီးချမှတ်လိုက်ပါတယ်။နိုဝင်ဘာလ9ရက်နေ့တုန်းကပန်းအံအချင်းထောင်တရားရုံးကဝန်ကြီးချုပ်နန်းခင်ထွေးမြင့်ကိုအဂတိလိုက်စားမှုအပါအဝင်အမှု9မှုစီမံဘန္ဒာဝန်ကြီးဦးတန်းနိုင်ကိုအဂတိလိုက်စားမှုအပါအဝင်အမှု6မှုနဲ့ထောင်ဒဏ်နေရှိချမှတ်လိုက်တယ်လို့သူတို့ရဲ့ရှေ့နေတွေကပြောပါတယ်သူတို့နှစ်ဦးကိုတရားစွဲဆိုနေတဲ့အထောက်ထားတွေဟာခိုင်လုံမှန်ကန်မှုမရှိတရားမျှတမှုလည်းမရှိတဲ့အတွက်ဒီတရားစီရင်ရေးနဲ့ပတ်သက်ပြီးကျေနပ်မှုမရှိဘူးလို့လည်း၎င်းတို့ရဲ့ရှေ့နေဦးစော်မင်းလိုင်ကပြောပါတယ်
ချင်းပြည်နယ်ဟာခါမြို့ကျော်ပုတ်ရက်ကွက်နေလူမှုအရေးနဲ့ကိုဗစ် -19 ကာကွယ်တိုက်ဖြတ်နေတဲ့နေရာမှာတက်တက်ကြွကြွပါဝင်ကူညီတဲ့ခရီးရန်တိတ်ခါတော်ရဆရာတော်ဥပန်ချမ်းရဲ့နေအိမ်ကိုအာဏာတိန်စစ်ကောင်စီကနိုင်ငံပိုင်အဖြစ်ချိတ်ပိတ်ပြီးတင်ယူလိုက်ပါတယ်။နိုဝင်ဘာလ၂ရက်နေ့ကချိတ်ပိတ်လိုက်တာပါ။ဟာခါမြို့ကျော်ပုတ်ရက်ကွက်တုတ်တန်အုပ်ကူတစ်ခုမှာအောက်တိုဘာ28ရက်နေ့ကစစ်ကောင်စီကနေတင်စီမိတဲ့လက်နက်ခဲယမ်းတွေဟာတိတ်ခါတော်ရဆရာတော်ဥပန်ချမ်းနဲ့ပတ်သက်တယ်ဆိုပြီး၎င်းရဲ့နေအိမ်ကိုဝင်ရောက်ချိတ်ပိတ်လိုက်တာဖြစ်ပါတယ်။အာဏာသိမ်းစစ်ကောင်စီဟာအောက်တိုဘာ30ရက်နေ့ကလည်းချင်းမြို့တော်တပ်ဦးစင်နဲ့တူဦးခလည်းဖြစ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဒေါက်တာစလိုင်းလျန်မုံစခေါင်းရဲ့ဟာခါမြို့နေအိမ်ကိုလည်းချိတ်ပိတ်ခဲ့ပါသေးတယ်။
ရခိုင်ပြည်နယ်ရှေးဟောင်းမြို့တော်ဖြစ်တဲ့မြောက်ဦးမြို့နန်းရကုံတတရအထက်မှကားဂိတ်လုံးမဲ့အစီအစဉ်ကိုရခိုင်အမျိုးသားတွေကကန့်ကွက်နေကြပါတယ်။မြောက်ဦးမြို့ကိုကပရှေးဟောင်းအမွေနစ်စည်ရင်းဝင်ဖို့လုပ်နေတဲ့အချိန်မှာနန်းရကုံမှာကားဂိတ်မလုပ်ဖို့ရှေးဟောင်းအမွေနစ်ကင်းလွတ်တဲ့နေရာမှာသွားလုပ်ဖို့မြောက်ဦးမြို့ခံတွေကပြောပါတယ်။မြောက်ဦးကြောက်တော်မင်းပြားနဲ့စစ်တွေကိုပြေးဆွဲနေတဲ့ခီးတဲ့တင်ကားတွေရပ်နားဖို့အတွက်မြို့နယ်စီပင်တရားရေးအဖွဲ့နဲ့မြောက်ဦးမြို့ရှေးဟောင်းသူတေသနာတို့သဘောတူညီချက်နဲ့ကားဂိတ်လို့ဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ကမြောက်ဦးမြို့မှာအေအေနဲ့အစိုးရတပ်တို့အကြမ်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှေးဟောင်းမွေနစ်တချို့ထိခိုက်ခဲ့တယ်လို့အာဏာသိမ်းစစ်တပ်ဝင်ရောက်နေရာယူထားတဲ့နေရာတွေမှာလည်းရှေးဟောင်းမွေနစ်ပျက်စီးမှုတွေရှိနေတယ်လို့လည်းမြောက်ဦးမြို့ခံတွေကပြောပါတယ်
တအနာတိမ်မှုကြောင့်နိုင်ငံရေးမငြိမ်သက်မှုကိုဗစ်ရောဂါကူးစက်မှုကြောင့်စီးပွားရေးပြတ်လာမှုတိုင်းရင်းသားနဲ့နိုင်ငံတပ်ဖွဲ့အချင်းချင်းပစ်ခတ်တိုက်ခိုက်မှုဆက်တဲ့အခက်အခဲတွေကြောင့်နေရက်ဆွန့်ခွာပြီးထိုင်းနိုင်ငံတွင်ခိုးဝင်လာတဲ့ရှမ်းပြည်သားတွေနေ့စဉ်ရက်ဆက်ဖမ်းဆီးခံနေရပါတယ်နိုဝင်ဘာ9ရက်နေ့ကတချီလေးမြို့နယ်စက္ကတ်သင့်ချင်းရိုက်ခရိုင်မြန်ဆိုင်မြို့အတွင်းမှာ20ဦးချင်းမိုင်ခရိုင်ဖောင်မြို့နယ်မှာအယောက်40ခန့်ကိုထိုင်းနယ်စစ်လုံခြုံရေးတပ်ကဖမ်းဆီးခဲ့ပါသေးတယ်။ဒီနှစ်လ3လအတွင်းဖမ်းဆီးခံရတဲ့ရှမ်းပြည်သားတွေအယောက်400ကျော်ရှိပါတယ်။ထိုင်းရဲ့စစ်ဆေးချက်အရလူတို့တွေဟာရှမ်းပြည်တောင်ပိုင်းကလာတဲ့လူတွေဖြစ်ပြီးနေအိမ်ကနေချင်းမိုင်အထိမြန်မာကျပ်ငွေ70ဒိန်းနဲ့ညီများတဲ့ထိုင်းပတ်ငွေတစ်ယောက်16,000ပန်ကောင်းမြို့အထိဆိုရင်မြန်မာကျပ်ငွေ12ဒိန်းနဲ့ညီများတဲ့ထိုင်းပတ်ငွေ2000ခန့်အထိပတ်စံပေးရတယ်လို့သိရပါတယ်
ကချင်လွတ်လပ်ရေးအဖွဲ့ KIO ဗဟိုဌာနချုပ်လိုင်စာမြို့မှာ COVID-19 ကူးစက်ခံရသူ1500ကျော်သွားပါတယ်။လက်ရှိမှာ PPE ဝတ်စုံတွေနဲ့ COVID ကာကွယ်ရေးသုံးပစ္စည်းတွေစေဝါတွေအရေးပေါ်လိုအပ်နေတယ်လို့ KIO ရဲ့ COVID-19 ရောဂါကာကွယ်တားဆီးနေနည်းရေးကော်မတီကပြောပါတယ်။ COVID-19 ကူးစက်မှုထိန်းချုပ်နိုင်ဖို့လိုင်စာမြို့အတွင်းနိုဝင်ဘာလ၂ရက်နေ့ကစပြီးလော့ခ်ဒေါင်းချထားတယ်လို့ KIO ရဲ့ COVID-19 ရောဂါတားဆီးနေနည်းရေးကော်မတီအတွေ့အကြုံပေါ်မူကြီးလပိုင်ဟင်းဝမ်ကပြောပါတယ်လိုက်စာဒေတာခံတွေကိုဗစ်ကူးစက်မှုရှိမရှိနေ့စဉ်လူဦးရေရကနန်းကိုစစ်ဆေးမှုပေးနေတယ်လို့မြို့လော့ခ်ဒေါင်းချထားတဲ့ကာလမှာဝင်ထွက်ခွင့် ထိန်းချုပ်ခံထားရတဲ့အိမ်ထောင်စု၄000ကျော်အတွက်အခြေခံစားနပ်ရိက္ခာကိုထောက်ပံ့ပေးထားတယ်လို့ဗိုလ်မှူးကြီးလက်ဖိုင်ဟင်းဝမ်ကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုဝင်ဘာလပထမအပတ်ကစပြီးတော့ချင်းပြည်နယ်တောင်ပိုင်းနယ်မြောက်ပိုင်းတွေကမြို့နယ်အတော်များများကိုအာနာသိန်းစစ်ကောင်စီကအနော်ရထအကျိုးဆက်ဆင်ရေးအမည်နဲ့ကုန်းချောင်း၄ချောင်းနဲ့ချင်းလူထုကာကွယ်ရေးတပ်ကိုတိုက်ခိုက်နေပါတယ်။ချင်းလူထုကလည်းရရလက်နက်ကိုဆွဲကင်ပြီးစစ်ကောင်စီကိုနှီးမျိုးစုံနဲ့ခုခံတိုက်ခိုက်နေကြပါတယ်။ဒီအကြောင်းစုံက
CDF
ลูกขอเลยเช่นปีกากวยยึดตะเพื่อเช่นยูราตัมโดซีเอ็นเอโดปูปองตะเพื่อเลยฮะนี่สิ่งยึดเสร็จได้เพื่อสิ่งนี้นี่ไปเลยเอ็ดยังกูเช่นยูราตัมโดซีเอ็นเอพิโอเยสุขุนชิดูสไลน์เทคนิคอะคุลูพิโอไปเลยสิ่งสิ่งที่ยูเมตัววันนั้นสักครั้งสิ่งยูเมตัวพิโอเช่นปีเนี่ยยักษ์ชิลาเรนเอาไปมาเช่นปีเนี่ยมาแต่พอดีอะเป็นตัวสิ่งต่างๆที่จริงเนี่ยสลามเนี่ยอาคาเอทันตะลาเนี่ยนั่นเป็นปีเนี่ยนี่ก็ยังกันไปเลย
เอรีนุ่นเอรีมาไอ้พวกอะกูว่ากูจึงเข้มเนี่ยชิบิบอ่ะเนาะแต่เราสั่งจ้าบุตรเราว่าเกี่ยวกับสิ่งนี้กูมาสั่งเนี่ยไม่รู้ชั่วโมงนี้ชิบิบอ่ะโน้มบาลัดเตียนี่ก็ชิบิเนี่ยต้องไปมาดูปีนี้ก็เนี่ยมินตามีกูเซนอะไรตั้งเช็คกากันนี่สิอ่ะบ่าวเองสิกากุนเซงอาสิกูมินตาสิ่งเดียวก็มาดูปีมินตาหลังจากมาโน้มบาลัดเนี่ยก็เนี่ยเสียเนี่ยที่กูอยากจะเนี่ยสิ่งจับเพียบี
ชงโคไต่ไข่โลสิกังสิตัดดายคุณเศรษฐ์เนี่ยเตะส่งเดลูมินตาซีดีเอพีโอเยสุขุนซีดูสไลน์ย้อมมังกาพิโอวาเลยโน้มบ่าไม่ยันนี่มาชโนซาที่ที่มุ่งเป้ต้องเชื่อเรื่องนักการเนี่ยมุ่งเป้าไม่ไรกันเลยต้องส่งไรกันเลยที่นี่ที่เลยตัวแต่กูว่ามันน่าจะต้องส่งเชื่อตัวละอันนี้ต้องคุณเศรษฐ์เจ้าสิคุณเศรษฐ์เชื่อตัวจ้าจ้าส่งเรื่องคำนั้นมาบ่เนาะแต่โน้ยถ้าโน้ยถ้าเราช่วยกันดูดีอะไรจำเป็นว่าเราช่วยมือชื่อเราเพื่อ
တယ်ကျွန်တော်တို့ကမြေပြန်ထည့်ကိုသွားပြီးမှမြေပြန်ဒေတာရှိသွားမှဆစ်စင်းရဲ့ကြီးမှမလုံးနိုင်ဘူးဒါပေမဲ့ကျွန်တော်တို့စူးမှုထားတဲ့နေမြေထဲကိုရောက်လာမှဆိုတော့ကျွန်တော်တို့ကတော့အဲ့ခါမှာပဲလို့
ချင်းမိနယ်မြောက်ပိုင်းဒေတာမှာလဲနိုဝင်ဘာ5ရက်နေ့တရက်တည်းမှာပဲရေစွာမြို့တီးတိမ်နဲ့ထန်တလန်းစားတဲ့မြို့နဲ့သုံးမြို့နယ်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ချင်းပြည်ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီတပ်သားအနည်းဆုံး6ယောက်သေဆုံးပြီးတနတ်3လက်သိမ်းဆည်းရမိတယ်လို့ချင်းမြလာတပ်မတော် CNA ပြောခွင့်ရဆလိုင်းထက်ညီကပြောပါတယ
်ဆိုတာခံကိုကျွန်တော်တို့စီးမင်းတပ်စုံတုံးစီးရဲ့ပူးပေါင်းတပ်ဖွဲ့တွေတဲ့အဲ့ဒီမှာစစ်ကောင်စီတပ်ကလေးယောက်ပြည်တော်မှာကျွန်တော်တို့တက်လို့ရတဲ့နောက်ကနေကြောင်းပေါ်ဒီမှာပုံတော့တစ်ခါတည်းစစ်ကောင်စီအဲတော့ကြည့်လို့မကျွန်တော်တို့တက်တယ်လက်ရတယ်အချိန်ခံကြတော့လို့အချိန်ဆောင်မကြည့်ဘူး
တာပြင်ဟာခါမတူပြီးကံပလက်မြို့နယ်တွေမှာလဲနိုဝင်ဘာလပထမပတ်အတွင်းစစ်ကောင်စီနဲ့ချင်းပြည်ကာကွယ်ရေးတပ်ဖွဲ့တို့အကြားတိုက်ပွဲမှာစစ်ကောင်စီဘက်ကအကြအဆုံးများလို့ချင်းပြည်နယ်မှာတိုက်ပွဲအရှိန်ဆက်လက်ပြီးပြင်းထန်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ
်ဆက်ပြီးတော့ရွေးကောက်ပွဲကိုအချိုးကျကိုယ်စားလှယ်စနစ်ဆိုင်ရာ PR စီမွေးပွဲကိုစစ်ကောင်စီရွေးကောက်ပွဲကော်မရှင်ကနေဦးဆောင်ပြီးတော့နိုဝင်ဘာလ5ရက်နေ့နဲ့6ရက်နေ့မှာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရုံးမှာကျင်းပပြုလုပ်ခဲ့ရာနိုင်ငံရေးပါတီ63ပါတီတွေက NLD, SNLD, ANP အပါအဝင်42ပါတီကမတက်ရောက်ခဲ့ကြပါဘူး။ PR စနစ်သုံးရင်ဘာဖြစ်မလဲ။ဘာကြောင့်အာဏာသိမ်းစစ်ကောင်စီကရွေးကောက်ပွဲကို PR စနစ်ပြောင်းလိုပါသလဲ။လက်ရှိတိုင်းပြည်ရဲ့အနေအထားနဲ့သိမြော်ပါသလား။မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါရဲ့ရှင်
။မြမရွေးကောက်ပွဲကို PR ခေါ်အချိုးကျကိုယ်စားလှယ်စနစ်ပြုပြင်ကျင်းပဖို့အာဏာသိမ်းစစ်တပ်ကအစည်းအဝေးဥဆောင်ကျင်းပရမှာနိုင်ငံရေးပါတီ52ပါတီတက်ရောက်ပါတယ်။ PR စနစ်ကလက်ရှိအနေအထားနဲ့စစ်တုံးဖို့တင့်မတင့်စဉ်းစားနေဆဲမှုအစည်းအဝေးမတက်ဖြစ်ဘူးလို့သူတို့မျိုးသားဖွဲ့ချုပ်ပါတီ DNOP ဥက္ကဋ္ဌဦးတမောင်ဦးကအခုလိုပြောပါတယ
်။ FPDP စနစ်နဲ့ဆိုလို့ရှိရင်လည်းကျွန်တော်တို့တမဲတာအနေရကနော်ကျွန်တော်တို့ဒါမဲခြံသားချင်းအားလုံးကိုစားမပြူဘူးဆိုတော့ကျွန်တော်တို့တဘောပေါက်ခဲ့တယ်ပေါ့။အခုတက်လာတဲ့အစိုးရကလည်းဒါကိုတူတူလေးတည်ရတည်တော့ကျွန်တော်တို့ PR စနစ်ချင်းသုံးမှတ်တာလေးဒါဒီလူတို့မဲဆန္ဒစီအလုံးကိုစားပြမယ်လို့သူတို့ဘက်ကဒီလိုနားရပြီးတော့ဒီအစနစ်ဖြစ်ဖို့စူးစမ်းတယ်လို့ပဲမြင်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့တော့ဒါကျွန်တော်တို့ဒီသားမှာပြအစနစ်တုံးတင်မတင်ဆိုတာမျိုးလဲကျွန်တော်တို့စဉ်းစားနေသေးတယ်ကျွန်တော်တို့ဟိုဘက်ဒီဘက်အလုံးကျွန်တော်တို့ကထောက်ဆူနေဆုံးမရှိသေးတော့ဘူ
းဒီခါမျိုးသားပါတီ ANP ဖာဘူဝရရေးရဦးဆောင်ကော်မတီဖွဲ့ဝင်ဦးထွန်းအောင်ကျော်ကတော့ PRS နဲ့ကိုလေ့လာဖို့အတွက်နည်းနည်းစိတ်ဝင်စားတယ်လို့ခုလိုဆိုပါတယ
်ကျွန်တော်တို့ဖြစ်လန့်လာတဲ့ရွေးကောက်ပွဲကြီးအရာတဖွဲ့တပါးကြီးတအုပ်စုကလုံးကြီးအုပ်ပြီးတော့မှအများပြည်သူအပေါ်မှာခင်းသလိုချဲလဲအုပ်ချုပ်တဲ့သမီးတွေကတော့မဖြစ်ဘူးအဲဘာလို့လဲဆိုတော့ဒီမိုကရေစီနဲ့ဖြစ်ပေါ်တဲ့အကျိုးသက်တွေပဲအဲ့ဒါကြောင့်ကျွန်တော်တို့က PRS နဲ့ကိုချင်းလုံးမယ်ဆိုလို့ရှိရင်ကတော့ကျွန်တော်တို့လေ့လာဖို့အတွက်တော့နည်းနည်းစိတ်ဝင်စားတယ်
ရန်ကုန်စောင့်ကြည့်ဖွဲ့ဥက္ကဋ္ဌဒေါက်တာညွန်းညွန်းသိန်းကတော့ရွေးကောက်ပွဲစနစ်တွေကိုဘယ်လောက်ပဲပြင်ပြင်မျှတခြင်းလွတ်လပ်ခြင်းတို့ကိုအချိန်မကန်ဘူးဆိုရင်အကြောင်းထူးလာမှာမဟုတ်ဘူးလို့ခုလိုဆိုပါတယ်
။ဘယ်ကော်မရှင်မဲ့ကြီးကြီးအတူတူပဲပေါ့နော်။အဲ့တော့ကော်မရှင်တွေကအနည်းနဲ့အများတော့အစိုးရရဲ့ PR တွေအာဏာရပါတီရဲ့ PR တွေအောက်မှာနေရတယ်ပေါ့နော်။အဲ့တော့ PR စနစ်မှာလည်းပဲအဲ့လိုပဲဘယ်လောက်ပဲကောင်းတဲ့ PR စနစ်ပဲဖြစ်ပါစေနိုင်ငံရေးစနစ်ကဒီမိုကရေစီစနစ်ကိုအခြေမခံဘူးဆိုရင်နိုင်ငံရေးစနစ်ကလူနည်းစုတွေကိုအားမပေးဘူးအမျိုးသမီးတွေကိုအားမပေးဘူးဆိုရင်ပေါ့နော်ဒီနိုင်ငံရေးစနစ်ကမျှတခြင်းကိုအခြေမပြုဘူးလူသားဆန်မှုကိုဗဟိုမပြုဘူးဆိုရင်ဘယ်လောက်ပဲယူကောက်ပွဲစနစ်တွေကိုပြင်ပြင်အကြောင်းထုတ်မှာမဟုတ်ဘူးပေါ့
မြန်မာနိုင်ငံကယူကောက်ပွဲစနစ်မှာတိုင်းနဲ့ပြည်နယ်လွှတ်တော်ပြည်သူလွှတ်တော်အမျိုးသားလွှတ်တော်တုံးမယ်တိုင်းရင်းသားဖြစ်ရင်တမယ်လူတူတုံးနေမယ်ဒီပြိုင်နဲ့ပြရပါတယ်ပါတီလစ်စ်နဲ့အချိုးကျကိုယ်စားလှယ်စ်နဲ့ PR ပုံစံနဲ့ထောက်လောက်လာမယ်ဆိုရင်မဲပေးစ်နဲ့ပုံမရှုပ်ထွေးလာနိုင်တယ်လို့လေ့လာသူတွေကသုံးသပ်နေကြပါတယ်ရှင
်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
ချင်းပြည်နယ်ခရီးယံတိတ်ခါရော်ရဆရာတော်ဥပန်ကျဲမြက်နေအိမ်ကိုအာနာတိန်စစ်ကောင်စီကနိုင်ငံပိုင်အဖြစ်ချိတ်သိမ့်ပြီးတင်းယူလိုက်ပါတယ်။ထိုင်းနိုင်ငံအတွင်းတရားမဝင်ဝင်ရောက်တဲ့ချင်းပြည်နယ်သားအများပြားကိုထိုင်းနိုင်ငံလုံခြုံရေးတပ်ကနှိစင်ရက်ဆက်ဖမ်းဆီးနေပါတယ်
။သတင်းရှင်တွေအခုနားဆင်နေကြကြရတာကတော့နေဆက်ဒေသတိုင်းသားသတင်း6တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်ကပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပါ။
နောက်ဆုံးရတဲ့အကျဉ်းချုပ်ကိုကိုအောင်လုံးကပြောပြပေးမှာပါ။
အမေရိကန်မှာစစ်ပြန်စစ်မှုတော်အများကြီးထိမ့်မှတ်ပြီးကြာသာပြင်းတွေကသမ္မတဂျိုးဘိုင်နဲ့မင်းငွန်းပြောရမှာအစိတ်အင့်လေးတွေကိုရှူရှိုင်းပြီးရဲ့စစ်ပြန်တွေကိုစနစ်တကျဆေးကုသမှုပေးဖို့နဲ့ပြည်ပနိုင်ငံတွေမှာတာဝန်ထမ်းဆောင်စဉ်ရရှိလာတဲ့ယောဂါတွေကိုသူပြည်ထနာလုပ်ဖို့လဲညွှန်ကြားလိုက်ပါတယ်။အမေရိကန်စစ်ပြန်တွေကိုကွန်ပျူတာအနေနဲ့လဲသမ္မတဘိုင်ဒန်ဟာဝါရှင်တန်မြို့တော်အနီးကအားလင်းတဲ့စစ်သည်ကြီးမှာအမတ်တရပန်းခွေချခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့ရှီသတင်းပတ်တင်အွန်လိုင်းဆွေးနွေးမှုရှိရကြောင်းသတင်းတွေထွက်ပေါ်နေပါတယ်။တိုက်တီးကောင်းဆောင်နှစ်ယောက်အွန်လိုင်းတွေ့မဲ့အစီအစဉ်ကိုတော့အမေရိကန်ညူဇာလန်ညွန်ရေးအချံပေး Jack Sullivan နဲ့တရုတ်ထိုက်တန်တမန်ရန်ကြီးချီကိုအော်တိုဘာလာနဲ့ဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာဆွေးနွေးသဘောတူထားတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတစ်လုံးမှာပြည်ထောင်စုအကြမ်းဖက်မှုတွေနဲ့ရာဇဝတ်ဖောက်ပြန်မှုတွေကြောင့်ဒီနှစ်2022ခုနှစ်ရဲ့ပထမနှစ်ဝက်အတွင်းနေရက်စုခွာရသူတွေတိတိကျကျတိုးလာတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့အစီရင်ခံစာကဖော်ပြပါရယ် UNHCR ရဲ့အစီရင်ခံစာရအကြမ်းဖက်မှုတွေမလုံခြုံမှုတွေနဲ့ရာဇဝတ်ဖောက်ပြန်မှုတွေကြောင့်နေရက်စုခွာထွက်ပြေးရသူရေတွက်ဟာကမ္ဘာတစ်လုံးမှာအခုအခါ84ဆန်းကျော်ရှိနေပါတယ်စနေလကနေဇွန်လအထိအချက်လက်တွေကိုစုဆောင်းထားတဲ့ UNHCR ရဲ့ပထမနှစ်ဝက်အစီရင်ခံစာထဲမှာတော့ကမ္ဘာတစ်လောကပြည်ပကတ်တွေနဲ့အကြမ်းဖက်မှုတွေကြောင့်ပြည်ရင်းမှာနေရက်စုခွာသူအရေးတွေ့ရလဲ50တန်းနီးပါးရှိခဲ့ပြီးမြန်မာနိုင်ငံမှာလည်းနေရက်စုခွာသူတန်းကျော်ရှိတယ်ကြောင်းခန့်မှန်းထားပါတယ
်။တရင်အချင်းချုပ်ကိုကိုအောင်လုံးကပြောပြပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုရဲမွန်ဖြစ်ပါတယ်အတန်လှည့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Daryl Smith တို့ဖြစ်ပါတယ်။ဒီမနေ့ဖက် VOA အစီအစဉ်တွေကို9.32 kHz 9335နဲ့9383ည9.49 kHz 6153ည နဲ့ပထမနိုင်ဝက်မှာ190 kHz 1595ကနေတင်ဆက်ခဲ့တာပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ရဲ့အမျိုးမျိုးကနေကြင်ဝေးကြပါစေ။ဒီဝေကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မချင်းရွတ်တက်ပါ
This program has come to you from the Voice of America, Washington.